to the Voice of America in Burmese.
Mingla ba khmyar. VOA American တိုင်းရဲ့2020ပြည့်နှစ်မတ်လ4ရက်ဗုဒ္ဓနေ့မနေ့ဖက်အစီအစဉ်တွေကို American Bureau of Washington DC မြို့တော်ကနေ5.32 30 48တို့အပြင်5.190 kHz 1905တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ ဒီကနေ့မနက်ခင်းအစီအစဉ်မူအဖြစ်ကျွန်တော်ရဲမထွန်းကတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီမနက်နားဆင်ရမယ့်သတင်းတွေမှာတော့ကိုရိုနာဗိုင်းရပ်စ်အနေနဲ့ဆိုရင်မူကြောင့်နှာခေါင်းဆီးတွေပါဝင်အကောက်ွယ်ပစ္စည်းတွေကိုစုဆောင်းတာတွေမလုပ်ကြဘဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကတိုက်တွန်းပါတယ်ဘင်္ဂလားဒေ့ရှ်ရူရင်ယာဒုက္ခသည်တွေနေရပြည်မြန်မာဘက်ကကျူးပန်းမှုတွေဟာနှိခွေလွန်းတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောဆိုလိုက်ပါတယ်ဒီလိုထိထိုင်ရောက်သတင်းတွေကိုတော့မတင်ကြီးထိုက်နေသူကြီးညာပေးသွားမှာပါ
ဒီလိုထိတန်းရောက်သတင်းတွေအပြင်နားဆင်ရမယ့်သတင်းလွှာတစ်ပုဒ်မှာတော
့အဲညာကြည့်ပါလို့ရတော့ဟောအေပလာကဒီလိုသူကစီရင်ထားတာပေါ့ဒါပေမဲ့ကျွန်တော်တို့ GDP ကြီးကြီးအခုတည်းကခေါ်ရင်းကြီးက
ဇောဒါချိန်မြောင်27ရာစုပင်လုံပြည်တော်စုငင်းငယ်ရင်ကြီးလာကန်ဒီနှစ်တဲကျင်းပရေးအလားအလာရှိမရှိဆွေးနွေးကြွတွေကိုမကြခင်နားဆင်ရပါပဲဒီသတင်းနဲ့အတူရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားမှုနဲ့နောက်ဆက်တွဲသတင်းဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ထိန်းချုပ်ထားတဲ့မြို့နယ်တွေမှာ2020ပြည့်ရွေးကောက်ပွဲကျင်းပနိုင်ရေးအလားအလာကောင်းတဲ့အကြောင်းပြင်ကမ္ဘာသတင်းတွေထဲကမြန်မာပြည်သတင်းတွေကိုလည်းနားဆင်ရပါမယ်ဒီသတင်းလာတွေမတိုင်ခင်တော့ဗုဒ္ဓဦးနဲ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်သူကပြောပြပေးပါမယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်အနေနဲ့ဆိုရင်မူကြောင့်နှာခေါင်းဆီးတွေပါဝင်အကောက်အွယ်ပစ္စည်းတွေကိုစုဆောင်းတာတွေမလုပ်ကြဘဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကတိုက်တွန်းလိုက်ပါတယ်ရောဂါကောက်ွယ်ပစ္စည်းတွေဟာဗိုင်းရပ်စ်တိုက်ဖြစ်ရေးကြိုးပမ်းနေတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်ပုံမလိုအပ်တဲ့အကြောင်းလဲ WHO ညွှန်ကြားမှုချုပ်တက်ထရစ်အက်နော်ဂေဘရီယေးဆုစ်ကအင်္ဂါနေ့မှာပြောလိုက်တာပါလူရင်းသူများတာတူလောင်စုဆောင်းထားတာတလွဲအုံပြုနေရတဲ့ကြောင့်ကျမ်းမာရေးတုံအကောက်ွယ်ပစ္စည်းတွေလိုအပ်တဲ့နိုင်ငံတွေအတွက်အခက်တွေမှာစိုးရိမ်ရတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။တောင်ကိုရီးယား၊အီတလီ၊အီရန်နဲ့ဂျပန်နိုင်ငံတွေမှာကူးစက်မှုတွေမြန်ဆန်နေတဲ့အတွက်ကမ္ဘာတဝန်းချင်းချောက်မှုတရအဖြစ်ပြောဆိုလိုက်ပြီးနောက်တည့်မှာပဲအခုလိုသတိပေးလိုက်တာပါ။အကောက်ွယ်ပစ္စည်းတွေပြတ်လတ်တဲ့အတွက်ဆီယာဝန်တွေသူနာပြုတွေနဲ့ကျမ်းမာရေးဝန်ထမ်းတွေဟာကိုဗစ် -19 လူနာတွေကိုပြုစုကူးသရမှာအန္တရာယ်ရှိတဲ့အခြေအနေနဲ့ကြုံနေရတယ်လို့လည်းပြောဆိုထားပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေချိန်တရုတ်နိုင်ငံမှာတော့သတင်းပတ်တွေတော်တော်များတွင်ပထမဆုံးအကြိမ်ဖြစ်ကူးစက်သူလူနာအသစ်အနှိမ်ဆုံးထိချဆင်းသွားပြီးထောင်ဝန်းထဲချီတဲ့လူနာတွေလည်းသက်သာလာတဲ့အတွက်စေယုံကပြန်ဆင်းနိုင်ခဲ့တာကြောင့်မျှော်လင့်ချက်တွေလည်းတိုးလာနေတာပါ။ဒီချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာတော့အခုနောက်ဆုံးကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ3ထပ်တိုးလာတဲ့အတွက်စုစုပေါင်းသေဆုံးသူ9ဦးထိရှိသွားပါပြီ။
ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာစီးပွားရေးအပေါ်ထိခိုက်မှုလျော့ပါသက်သာစေရေးအတွက်အမေရိကန်ဘဟုဘဏ်ကအင်ကာနေမှာအတိုးနှုန်းဆန်သတ်မှတ်ချက်ကိုဒသမ900ခန့်နှုန်းလျှော့ချလိုက်ပါတယ်။ကမ္ဘာတစ်လွှတ်ကဘဟုဘဏ်တွေမှာအတိုးနှုန်းတွေလျှော့ချလာပြီးတဲ့နောက်အခုလိုအတိုးနှုန်းလျှော့ချမှုဟာဆိုရင်အမေရိကန်ဘဟုဘဏ်စနစ်မှာပြီးခဲ့တဲ့နှစ်ကလေးကပထမဆုံးအကြိမ်ဖြစ်သလို2008ခုနှစ်စီးပွားရေးအကျပ်တဲနောက်ပိုင်းအခုလိုအရေးပေါ်အတိုးနှုန်းလျှော့ချဖြတ်တောက်မှုကလည်းပထမဆုံးအကြိမ်ဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးကိစ္စတွေမှာအန္တရာယ်ရှိလာတယ်လို့အမေရိကန်ဘဟုဘဏ်ဥက္ကဋ္ဌဂျေရုံးပါဝါကပြောပါတယ်။ဘဟုဘဏ်ကအတိုးနှုန်းလျှော့ချပေမဲ့လည်းနောက်ထပ်ဖြေလျှော့မှုတွေအထူးအရေးကြီးဆုံးကတော့တခြားနိုင်ငံတွေပြိုင်ဘက်တွေနဲ့လက်ရောညီတွေရှိရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတွစ်တာလူမှုကွန်ရက်မှာပြောပါတယ်။အမေရိကန်ဘဟုဘဏ်ကအတိုးနှုန်းလျှော့ချလိုက်တာကြောင့်အတိုးနှုန်း 1.95 ရာခိုင်နှုန်းကနေ 1.25 ရာခိုင်နှုန်းအောက်ကိုကျသွားမှာဖြစ်ပါတယ်။ COVID-19 ကကမ္ဘာစီးပွားရေးအပေါ်မှာအတော်လေးရိုက်ခတ်သက်ရောက်နေပြီးကမ္ဘာတလွာစီးပွားကျမှုအထိဖြစ်သွားနိုင်တဲ့အပေါ်စိုးရိမ်မှုတွေတိုးလာချိန်မှာပဲအမေရိကန်ဘဟုဘဏ်ရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုတနက်စီပြည်နယ်မှာလေဆင်နှာမောင်းတိုက်ခိုက်မှုတွေကြောင့်လူ22ယောက်ထဏ်မင်းသေဆုံးပြီးအကြီးအကျယ်ထိခိုက်ပျက်စီးသွားပါတယ်။အင်္ဂါနေ့စောပိုင်းကနက်ရှွေးမြို့နယ်မှာဖြတ်တန်းတိုက်ခတ်သွားတဲ့လေဆင်နှာမောင်းတစ်ခုကိုရိုက်ထားတဲ့ဗီဒီယိုထဲမှာတော့ရှက်စီလက်တာတွေအဆောက်အဦတွေပြိုကျပျက်စီးတာတွေကိုလည်းတွေ့ခဲ့ကြရတာပါ။မြို့ရဲကအဆောက်အဦ40ထဏ်မင်းထိခိုက်ပျက်စီးတဲ့သတင်းတွေရတဲ့အတွက်အကူအညီပေးဖို့ဆီလုပ်ခဲ့ရတဲ့ကြောင်းလဲအရေးပေါ်ခေစေးဝန်ထမ်းတွေကပြောပါတယ်။အာဏာပိုင်တွေကတော့ကျောင်းတွေတရားရုံးတွေဒီနေ့မျိုးတော့မှလေရင်ဝင်ပါဝင်သွားလာရေးတွေကိုလည်းပိတ်ထားခဲ့တာပါ။ဟိုရင်စွန့်ခွာရသူတွေအတွက်အရေးပေါ်နေထိုင်စရာနေရာတွေလည်းစီစဉ်ပေးထားရပါတယ်။န ီစင်နမောင်းတခုကတော့ Nashville မြို့ထဲကိုမရောက်ခင်မြို့နောက်ဘက်ကလေရင်ဝင်တခုကိုဖျက်ဆီးတက်ခတ်ခဲ့ရမှာလေရင်ယုံတွေတော်တော်များပျက်စီးကုန်ပါတယ် Nashville မြို့မှာလီစင်နမောင်းကြောင့်အ ਨੇ ဆုံးလူနုဦးသေဆုံးသွားတာပါသမထောင်နဲ့ထရန့်ကတော့တနက်စီပြင်းတွေကမုံတိုင်းတင်ဒေသကိုတောက်ချာနေမှာတွားကြည့်မယ်အကြောင်းပြောထားပါဗျာ။ပြည်အောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီဖီမာဟာလည်းမုံတိုင်းတင်ဒေသမှာလိုအပ်တဲ့အကူအညီပေးဖို့ရရှိနေပြီဖြစ်တဲ့အကြောင်းနဲ့အသက်ဆုံးရှုံးခဲ့ရသူတွေအတွက်ဝမ်းနည်းကြောင်းလည်းသမထကပြောဆိုသွားခဲ့တာပါ။အ
မေရိကန်ပြည်အောင်စုကပြည်내14ခုမှာဒီမိုကရက်ပါတီသမထလောက်ရွေးကောက်ပွဲတွေကိုအင်ကာနစ်ကတပြိုင်တည်းကျင်းပနေပြီးမဲဆန္ဒရှင်တွေအခုမဲပေးနေကြပါတယ်။ပါတီညီလာခံကိုယ်စားလှယ်မဲအများဆုံးရှိတဲ့ကယ်လီဖိုးနီးယားအပါအဝင်ပြည်내14ခုမှာတပြိုင်တည်းကျင်းပနေတဲ့ Super Tuesday လို့ခေါ်တဲ့အင်ကာနစ်ပါတီသမ္မတလောင်းရွေးကောက်ပွဲမှာတော့ပါတီညီလာခံကိုယ်စားလှယ်ပမာဏ3ပုံ2ပုံရှိပါတယ်။ Iowa, New Hampshire, Nevada နဲ့ South Carolina တို့မှာပါတီရင်သမ္မတလောင်းရွေးကောက်ပွဲတွေအပြီးကျင်းပတဲ့ Super Tuesday ရွေးကောက်ပွဲမှာတော့American ပိုင်းနဲ့တခုဖြစ်တဲ့ American Samoa အပါအဝင်နိုင်ငံရဲ့အနောက်ပိုင်းတောင်ပိုင်းအရှေ့မြောက်ပိုင်းနဲ့အနောက်အလယ်ပိုင်းပြည်နယ်တွေတရက်ထဲတပြိုင်တည်းချင်ပါတာပါ။ဒါကြောင့် Democrat Party သမ္မတလောင်းရွေးကောက်ပွဲလုပ်ငန်းစဉ်အလားအလာကိုတွင့်မြင်ရမယ့်အနေအထားလည်းဖြစ်ပါတယ်။အခုချိန်ထိတော့ဗမာအထက်လွှတ်တော်အမတ် Bernie Sanders ကပါတီညီလာခံကိုယ်စားလှယ်58ဦးနဲ့ဦးဆောင်နေပါတယ်။California နဲ့ Texas ပြည်နယ်တို့ကအကျိုးစစ်တမ်းတွေမှာလဲ Mr. Sanders ဦးဆောင်နေတာကြောင့်ပါတီညီလာခံကိုယ်စားလှယ်အများအပြားရနိုင်ခြေရှိပါတယ်။ဒုတိယသမ္မတဟောင်း Joe Biden ကတော့စနေနေ့ကလှုပ်တဲ့ South Carolina ပါတီသမ္မတလောင်းရွေးကောက်ပွဲမှာအနိုင်ရတာကြောင့်အခုချိန်ထိပါတီညီလာခံကိုယ်စားလှယ်50ဦးရထားပါပြီ။ Democrat Party သမ္မတလောင်းရွေးကောက်ပွဲမှာတတိယနေရာကလိုက်နေတဲ့ကိုယ်စားလှယ်လောင်းကတော့ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren ဖြစ်ပါတယ်။
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 8483လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တမြန်မာဘာသာအစီအစဉ်ရဲ့ဗထုနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပင်လယ်ဒေ့ရှ်ရောက်တိုင်းနယ်ချီရဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြည်ကြီးမြန်မာနိုင်ငံဘက်ကကြိုးပမ်းမှုတွေဟာနှိခွေလွန်းတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောဆိုလိုက်ပါတယ
် To create conditions for refugees to return from Bangladesh into Myanmar are too slow and or not happening yet freedom of movement
ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံကိုပြန်နိုင်မဲ့အခြေအနေတွေဖန်တီးရတဲ့နေရာမှာနေခွေလွန်းတာဓမ္မမဝင်လဲဖြစ်မလာသေးတဲ့အကြောင်းမဟာမင်းကြီးဖိလစ်ပိုဂရန်ဒီကအင်္ဂါနေ့မှာပြောလိုက်တာပါဒုက္ခသည်တွေနေရပြန်နိုင်မဲ့အခြေအနေတွေဖန်တီးရမှာလွတ်လပ်စွာသွားလာလို့ရှောက်ခွင့်ရခိုင်ပြည်နယ်ကပြည်တွင်းဒုက္ခသည်စခန်းတွေမှာရောင်းနေသူတွေပြန်လာခွင့်ရရေးအင်ချမ်းမြင်နဲ့ပိုင်ဆိုင်ခွင့်တွေကိုလေးစားဖို့တွေဖြင့်နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းပြောင်းစီစဉ်မှုလိုတဲ့အကြောင်းလဲတိုက်တွန်းထားပါတယ်ဒုက္ခသည်တွေအနေနဲ့တန်ရစိတ်ကင်းကင်းနဲ့ခွဲခြားဆက်ဆံမှုမရှိဘဲတိုင်းပြည်နယ်လူမှုအတိုင်းဝန်းကြားပြန်လည်ဝင်ဆက်နိုင်အောင်ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းလဲပြောဆိုခဲ့တာပါဒုက္ခသည်တွေအတွက်ဒေါ်လာ889တန်းအကူအညီတွေလိုအပ်နေတဲ့အကြောင်းလဲကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကပြောဆိုတောင်းခံခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးရှာရီရာအလမ်ကတော့မြန်မာနိုင်ငံကဒုက္ခသည်တွေပြန်လည်လက်ခံနိုင်အောင်တက်နိုင်သမျှကုလသမဂ္ဂဖော်ဝင်နိုင်ငံတွေဝိုင်းဝန်းဖိအားပေးကြဖို့တိုက်တွန်းခဲ့တာပါရင်းကြဆိုတဲ့အတုံးလုံးကိုတရားဝင်အသိမှတ်မပြုတဲ့မြန်မာဆွေရတော့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ကုလသမဂ္ဂနဲ့ရောဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပါနားလည်မှုစောင့်ကြလာတယ်လက်မှတ်ထိုးထားပါတယ်။ဒါပေမဲ့လက်တွေ့မှာတော့အစီအစဉ်တွေအကောင့်ထဲမဖော်နိုင်ပဲဖြစ်နေတဲ့အတွက်နိုင်ငံတကာရဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်
ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွင်းကရိုဟင်ဂျာပြည်ထနာဖြစ်ရှင်ရေးလူသားချင်းစာနာမှုအထောက်အပံ့ဖြစ်ဥရောပကော်မရှင်ကယူရို30တန်ပေးအပ်ပါလေရိုဟင်ဂျာပြည်ထနာဟာ၃နှစ်အတွင်းကိုရောက်လာပြီးရှင်သန်ရည်တည်ရေးအတွက်လူသားချင်းစာနာမှုအထောက်အပံ့တွေပေါ်မိခိုနေရာဆဲဖြစ်သူတွေအပေါ်ဆက်ပြီးထောက်ပံ့ပေးဖို့ပို့ပြီးတော့အရေးကြီးလာတယ်လို့လဲပြည်ပခစီမံခန့်ခွဲမှုဆိုင်ရာမဟာမင်းကြီးကကြေညာချက်မှာပြောဆိုပါတယ်မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သင့်မခံပါဘူး။အခုဥရောပကော်မရှင်ထောက်ပံ့မဲ့အထက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစာကဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့အတိုင်းဝိုင်းတွေအတွက်ပါဝင်မှာဖြစ်တယ်လို့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအတွက်လည်းပါဝင်မှာဖြစ်ပါတယ်။ဥရောပကော်မရှင်ကထောက်ပံ့မဲ့ယူရို30 တက်တန်းတဲ့ကယူရို 18.5 တန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ဒုက္ခသည်တွေတဲ့အခုအညစ်အလို့အဆုံးသူတွေနဲ့လက်ခံတဲ့အတိုင်းဝိုင်းအတွက်ပေးအပ်မှာဖြစ်ပါတယ
်။ဂျပန်နိုင်ငံရောက်မြန်မာလူသမားတွေအတွက်အကျိုးဆောင်ပေးနေတဲ့လူသမားသမဂ္ဂဟာဂျပန်နိုင်ငံကအကြီးဆုံးလူသမားသမဂ္ဂအဖွဲ့ချုပ်ရန်ကုန်ရဲ့လက်အောက်ခံဖွဲ့တစ်ခုနဲ့ပူးပေါင်းလိုက်ပါတယ်။ဖွဲ့ဝင်130လောက်ရှိတဲ့မြန်မာနိုင်ငံသားလူသမားသမဂ္ဂအဖွဲ့ချုပ်ဟာဂျပန်နိုင်ငံတပ်ထုနဲ့စစ်မှုလုပ်ငန်းလူသမားအသင်း JMF နဲ့ပူးပေါင်းလိုက်တဲ့အကြောင်းဗုဒ္ဓနေတုတ် Nikkei Asia Review သတင်းမှာဖော်ပြလိုက်တာပါလူသမားသမဂ္ဂပေါင်း1900လောက်နဲ့အဖွဲ့ဝင်3,900လောက်ရှိတဲ့ JMF အဖွဲ့ဟာအရင်ကလည်းမြန်မာလူသမားသမဂ္ဂကိုအားပေးကူညီခဲ့ဦးပါတယ်မကြာသေးခင်နှစ်တွေအတွင်းလာစားမရတာအလုပ်လုံခြုံခိုင်းစေခံရတဲ့လူသမားတွေရဲ့တန်တန်းချက်တွေကိုလက်ခံရရှိထားတဲ့မြန်မာလူသမားသမဂ္ဂအနေနဲ့အခြေအနေတွေတိုးတက်မှုရအောင် GM နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
ထိုင်းနိုင်ငံတွင်အလုသမားအခွင့်အရေးတိုးတက်ကောင်းမအောင်ဆောင်ရွက်ပေးဖို့အလုသမားတမကတွေနဲ့ရွှေပြောင်းအလုသမားအဖွဲ့တွေကထိုင်းဝန်ကြီးချုပ်ထံကိုစာပေးပို့တိုက်တွန်းပါတယ်။ဒါ့အပြင်အလုသမားတထောင်ကျော်လဲဘန်ကောက်မြို့တော်ကကုလသမဂ္ဂအဖွဲ့ရုံးရှိမှအင်ကာနေကဆန္ဒပြပါတယ်။အလုသမားအခွင့်အရေးတိုးတက်ကောင်းမအောင်မလုပ်ဘူးဆိုပြီးထိုင်းနိုင်ငံကိုပေးအပ်ထားတဲ့ကုန်သွယ်ရေးအထူးခံစားခွင့်တွေကတချို့ကိုအမေရိကန်ကပြန်လဲရုပ်သိမ်းမှုဟာဆိုရင်လာမယ့်ဧပြီလမှတက်ရောက်ဖို့ရှိနေချိန်မှာပဲအလုသမားတွေဆန္ဒပြခဲ့ကြတာဖြစ်ပါတယ် Direct from Washington The
Voice of America VOA ဗိုလ်ထုတ်နေမနဲ့ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လွင်ဦးနဲ့မတ်သိင်ကြီးထိုက်တို့ပြောပြခဲ့တာပါဆက်လက်ပြီးတဲ့လွှာတွေကိုဇက်တိုက်နားဆင်ကြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာအစိုးရတက်တဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တွေတိုက်ပွဲဖြစ်ပွားနေပါတယ်ချင်းပြည်နယ်ပလောဝမြို့နယ်အတွင်းတိုက်ပွဲတွေကြောင်းရေလမ်းကြောင်းပြန်ပိတ်သွားတယ်လို့ရခိုင်ပြည်နယ်အတွင်းမှာတော့ကြောက်တော် M နဲ့ရသေတောင်မြို့နယ်တွေမှာအရသားတွေတန်းရနေတာတွေရှိနေတာပါအပြည့်အစုံကို VOA မြန်မာပိုင်းသတင်းထောက်ကိုတက်နိုင်ကမေးမြန်းတင်ပြထားပါတယ
်ချင်းပြည်နယ်ပလောဝမြို့နယ်မှာရောရခိုင်မြောက်ပိုင်းကမြို့နယ်၃ခုလောက်မှာပါဆိုရတက်နယ်ရခိုင်လက်နက်ကန်ရဲ့ဖွဲ့တို့ဒီကနေ့တိုက်ပွဲတွေဖြစ်ပေါ်နေတယ်လို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ
်အော်ဟုတ်ကဲ့ခင်ဗျာဒီနေ့ဒီမလာ၃ရက်နေ့မှာဒီမင်းရှောင်းကတားခိုက်ကဒီလက်နေကြီးသခါပဝင်းကျင်ကိုနေ့လေဒီ2နာရီ5မိနစ်မှာတကယ်နောက်ဒီနေ့လေ2နာရီ9မိနစ်မှာတကယ်ပေါ့နော်ဒီကျဲလေရဲ့နှစ်တိနဲ့ဟိုတကျိန်မှာဘုံ6လုံးစီပေါ့နော်ဒီတကျိန်လာပြီးတော့ကြေးချတာပေါ့နော်အကုန်လုံးဆိုတော့ဘုံ10နှလုံးပြည့်ဟိုနောက်ပြီးလို့ရှိရင်အဲ့ဒီကျဲခိုက်တာနှစ်တိနဲ့ပဲဒီနေ့လေ2နာရီ18မိနစ်ကနေ2နာရီ22မိနစ်ကြီးပေါ့နော်ဒီသက်သနတ်တွေရော့ကက်တွေနဲ့နေပြီးတော့ဟိုလာရောက်ပြီးတော့ပြစ်ခတ်တာရှိဟိုညာကတော့မြန်မာစစ်တပ်ကဒါလာပြီးတော့တစ်ဖက်တစ်ခါတာပြတ်တော့တစ်ဖက်အပြန်လာတိုက်ပွဲဖြစ်တာတော့မရှိဘူးကျောက်တော်မျိုးနယ်ဒီဥစ္စာပေါ်တင်းမယွာဒီကျောက်တော်မျိုးနယ်တင်းမယွာရဲ့ဒီအောက်မှာရှိတဲ့ဒီတောင်ဟေတောင်တန်းကနေပြီးတော့မှမြန်မာစစ်တပ်ကဟိုလက်နေကြီးတွေနဲ့နေပြီးတော့ဒီတိုင်းတိုင်းရွာဖက်ကိုနှမ်းပြီးတော့ဟိုပြစ်တာရှိတယ်ဟိုအဲ့ဒီမှာဒီရွာကဒီ၃ရောက်လောက်တန်းရရတယ်လို့လည်းသိရဟိုလုံးလုံးစီတော့အသေးစိတ်ပေါ့သိရတယ်
မနေ့ကလည်းကြောက်တော်အန်ရသေးတောင်နဲ့ပလောဝမြို့နယ်တွေမှာတက်နေအဖွဲ့တို့ကြာပြန်လည်တိုက်ပွဲပေါ်ခဲ့တာတွေရှိတယ်လို့လည်းပြောပါတယ်။ပလောဝမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပေါ်နေတာကြောင့်ရေလမ်းကြောင်းတွေကိုပိတ်ထားပြီးဒေသခံတွေလည်းကြောက်လန့်နေကြတယ်လို့ရှင်းပြနေဆိုရဖွေးပြောခွင့်ရစီပင်သားရေဝင်ကြီးဦးစိုးထက်ကပြောပါတယ်
။လမ်းကြီးကလည်းမပွင့်သေးပါဘူးခင်ဗျ။မသွားရဲကြတာပေါ့ဆရာ။ဟိုဘက်ကသွားလို့ရှိရင်ဟိုကပြစ်လိုက်တယ်ပြစ်လိုက်ဆိုမသွားရဲကြတာပေါ့။
ကျောက်တော်မြို့နယ်တွင်ကပရိုင်တိုင်းခြေရွာနဲ့တင်မာခြေရွာကမှဒီကနေ့မနက်ပိုင်းကတိုက်ပွဲဖြစ်ပေါ်ခဲ့တာကြောင့်ပရိုင်တိုင်းခြေရွာသား၃ဦးတန်ရာရရှိခဲ့တယ်လို့ကျောက်တော်ဒေသခံကိုကျော်လမင်းကပြောပါတယ်
။ဟုတ်ကဲ့ဗျဒီနေ့တော့ဒီကျောက်တော်မြို့နယ်တိုင်းတိုင်းခြေရွာနဲ့ကိုတင်မာတိုင်းခြေရွာကမှပြဿနာဖြစ်တယ်လို့တော့ပြောတင်ကြပါတယ်ဗျ။သူတို့တို့ဒေသခံတူဦးကျော်လမင်းပြောတာကတော့ဒီတင်ရာတဲ့၃ဦးရှိတယ်တိုင်းတိုင်းခြေရွာကတူကအမျိုးသမီးကြီးဒေါ်ဆမ်းမြတ်ဦးဆိုတဲ့အမျိုးသမီးကြီးတူနောက်တူကခလင်းငယ်6မြင်းခင်းရှိတဲ့ခလင်းငယ်တူနောက်တူကဒီဦးစိုးမြတ်ဆိုတဲ့56ခွင်းရှိတဲ့တူအဲ့ဒီလိုတရားရရှိတယ်လို့သိရှိရပါတယ်ဗျာသူတို့တွေကိုဒီထိတ်ကူးတတ်မှုခံယူရှင်ပင်မဲ့ဒီတောက်ကိုစီးရင်ကိုလာလို့မရတဲ့အတွက်သူတို့မိသားစုတွေအနေနဲ့အောက်ဆင်ရစွာဖြစ်နေရတယ်ဆိုတဲ့အကြောင်းကိုကျွန်တော်ကိုပြောပြလာပါတယ်ဗျာ
ရတိတော်မျိုးနယ်အတွင်းမှာလည်းတနက်အဖွေကြားပြန်လည်တိုက်ပွဲဖြစ်ပေါ်ခဲ့တာကြောင့်အနောက်ပြင်ကျေးရွာသားနှုတ်ဦးတန်ရာရရှိခဲ့တယ်လို့ဒေသခံတူကပြောပါတယ်
ဒါတော့လို့အများရမဟုတ်ဘူးနည်းနည်းတော့တရုတ်မဟုတ်ဘူးမြောတို့ရနိုင်ဘယ်ဟာနေရညေဆိုရင်ဟိုစနေကျိုးလေးအဲဒီမှာအဲနဲ့တက်တက်ကြည့်ကြတော့ဟုတ်တယ်ကြားရလေ
ရတိတောင်မြို့နယ်တွင်မှပြီးခဲ့တဲ့ရက်ပိုင်းတွေကလည်းတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒီကနေ့မနက်ပိုင်းမှာလည်းမြို့ပေါ်တပ်ရင်းတွေကလက်နက်ကြီးတွေနဲ့ကြောက်တန်းချေရွာဘက်ကိုလှမ်းပစ်နေတာတွေရှိတယ်လို့ရတိတောင်မြို့ပေါ်ကဒေသခံတဦးကပြောပါတယ်
။ဆင်းလိုက်ကြလို့မှအဲ့ရတိတောင်မြို့နယ်မိုးစေးကျော်အဂူတောင်နဲ့ဂူတောင်နဲ့ချွေလောင်းတဲ့နားလောက်မှာအမှသူတို့ဟိုတိုက်ပွဲဖြစ်တာရှိတယ်ရှိတယ်အဲ့မှာလာရီခွဲကျော်လောက်ဟိုလက်နဲ့ကြီးလက်နဲ့ငယ်နဲ့ဘုံဖြစ်ဒီမျိုးပေါ်ဟိုတည်ရင်တွေကလည်းဟိုမနေ့ကတည်းကဟိုလက်နဲ့ကြီးတွေနဲ့ဖြစ်တာရှိတယ်ခင်ဗျာတော့သူတို့မျိုးပေါ်ကလည်းအမဖက်ဟိုဟာကြောက်ချမ်းဖက်ကိုလမ်းပြည့်နေတာ
ဒါအပြင်အမျိုးနယ်ကစုကိုင်းဖက်တွေမှာလည်းတိုက်ပွဲဖြစ်ပေါ်တာတွေရှိနေပြီးဂျဲချောင်းကြီးရွာကအမျိုးသမီးတို့ကိုလက်နက်ကြီးကျေစပ်ထိမှန်ပြီးစေယုံတင်ထားရတယ်လို့စစ်ဆောင်တွေကိုကူညီပေးနေတဲ့အန်ဒေတာခန်ကိုမျိုးလင်ကပြောပါတယ
်မနေ့ကပေါ့နော်မနေ့ကကတူပဲအောက်ဂျူဂျဲချောင်းကြီးရွာအနီးမှာတိုက်ပွဲတွေထိခဲ့ကြတယ်ပေါ့နော်အဲ့ဒီတိုက်ပွဲတွေထိကြတဲ့အထက်မှာရွာနဲ့အနီးမှာနန္နာကြီးကြာရောက်တယ်ပေါ့နော်အဲ့ဒီနန္နာကြီးပေါက်ပွဲတဲ့စီစဉ်အကြကနေပြီးတော့မတ်ဇူရီရဲ့ဆစ်စနေဆိုတဲ့အမျိုးသမီးကစိုးရင်ပါကိုနေရင်းနဲ့ပေါ့နော်ဆမက်ရှင်နေရင်းနဲ့စီစဉ်မှန်တော့တယ်ပေါ့အဲ့ဒါငေါနာကြီးဂျိုလောက်မှဖိတ်တယ်ပေါ့နော
်ရခိုင်မြောက်ပိုင်းနဲ့ရှင်းပြနေဘလဝါမျိုးနဲ့အတွင်းကတိုက်ပွဲရှင်နေတဲ့ပတ်သက်ပြီးမေးမြန်းဖို့အနောက်ပိုင်းတိုင်းစစ်တပ်နဲ့ရုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးနဲ့တပ်မတော်တည်မှန်ပြန်ကြားရေးအဖွဲ့ကို VOA ကဆက်တွေ့ခဲ့ပေမဲ့လည်းဖုန်းလက်ထံဖြေဆိုခဲ့ခြင်းမရှိပါဘူးရခိုင်မြောက်ပိုင်းမှာဆွေရတက်နဲ့အေအဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေကြတဲ့စစ်ကြောင်ဦးရင်မြောက်ပြလာတယ်လို့အရသာထိခိုက်တေဆုံးတန်ရာရှိသူတွေတနေ့တဲ့တနေ့မြောက်ပြလာနေပါတယ်အရသာတွေတေဆုံးတန်မှာလည်းတက်နဲ့အေအဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွေးဆင်းနေကြတာလေးဖြစ်ပါတယ်ခင်ဗျာ
ရခိုင်နဲ့ချင်းမြစ်နယ်အတွင်းကတိုက်ပွဲတချို့ကြောင့်ရေလမ်းပိတ်သွားတာနဲ့အရသားတွေတန်းရတဲ့အကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုတတ်နိုင်ရတဲ့သတင်းပြပို့ချက်ပါအခုလိုဒစိတ်တပိုင်းတိုက်ပွဲတွေကြာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအလားအလာကိုလည်းနားဆင်ကြကြအောင်ပါစရုပ်ထအချိန်မြောင်27ရာစုပင်လုံပြည်တော်စုငြိမ်းချမ်းရေးညီလာခံကိုဒီနေ့အတွင်းကျင်းပနိုင်ဖို့မရေမရာဖြစ်နေတယ်လို့ပင်လုံညီလာခံမှာပါတဲ့နိုင်ငံရေးပါတီများအစုအဖွဲ့တာဝန်ရှိသူကပြောပါတယ်တိုင်းဒါလက်နက်ကိုင်အဖွဲ့ကောင်းဆောင်တူကလည်းတပ်မတော်ဟာနိုင်ငံရေးအရပြုတ်ပြင်ပြောင်းလဲလိုတဲ့နိုင်ငံရေးစိတ်ဆန္ဒမရှိတာကြောင့်27ရာစုပင်လုံငင်းချင်းညီလာခံကျင်းပနိုင်ခြင်းအလားအလာလုံးဝမရှိဘူးလို့လည်းသုံးသပ်ပါတယ်။မတ်စုမွန်ကစူးစီးတင်ပြထားပါတယ်။
ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံစရုပ်ဒအကြိမ်အစည်းအဝေးကို2020ခုနှစ်ပထမ4လပတ်အတွင်းမှာကျင်းပဖို့သဘောတူထားပေမဲ့လိုအပ်တဲ့အတွက်ဆုံဆွေးနွေးမှုတွေလုံးဝမလုပ်နိုင်သေးဘူးလို့ UPDJC ငြိမ်းချမ်းရေးဖော်ဆောင်မှုပူးတွဲကော်မတီရဲ့ဒုတိယဥက္ကဋ္ဌဦးသူဘေကပြောပါရယ်ဒီတော့ညီလာခံကျင်းပနိုင်ရေးအလားအလာကဘယ်လိုရှိနေပါသလဲ။ဟု
တ်ကဲ့ပါတော့ပထမတော့ဆက်ရှိနေ။အဲညီလာခံကျင်းပမှာပေါ့ဗျာ။တော့အေပလာကစီစီနေတာပေါ့။အဲ့ဒီကျွန်တော်တို့ GDP ကြီးကြီးအခုတည်းကခေါ်ရင်းညာပြင်ဆင်တော့မရှိဘူးတည်းလေအဲ့ဒါတော့ဘာပြန်လုပ်ကြည့်ရတော့ဒီ GDP ကြီးကြီးနဲ့တော့လောက်ကြာတရှိသေးဘူးညာ
တကယ်တမ်းတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆေးရီ NCA သဘောတူညီချက်အရဆိုရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့သဘောတူထားခဲ့ကြတာပါအယက်သားဆိုရလက်ထက်2016ဩဂုတ်လမှာ27ရာစုပင်လုံပထမအကြိမ်စတင်ကျင်းပနိုင်ခဲ့ပြီးတော့ဒုတိယအကြိမ်ပင်လုံကိုတော့2019မေလမှာကျင်းပနိုင်ခဲ့ပါတယ်ပြီးခဲ့တဲ့2018ဇူလိုင်လမှာတော့တတိယအကြိမ်အစည်းအဝေးကိုနောက်ဆုံးကျင်းပနိုင်ခဲ့ပြီး2019မှာတော့မကျင်းပနိုင်ခဲ့ဘဲတစ်နှစ်ကျော်ကြာရန်နာခဲ့ရတာဖြစ်ပါတယ်အခု2020ပြည့်နှစ်မှာလည်းကျင်းပနိုင်ရေးကမရေမရဖြစ်နေတာပါဘလို့အခက်ခဲတွေကြောင့်ငင်းညာရဲ့ညီလာခံကိုမကျင်းပနိုင်ရပါသလဲဆိုတဲ့အပေါ်မှာလည်းဥတုဝေကအခုလိုပြောပါတယ
်အဓိကအသက်ဆိုင်တဲ့လူကတော့အချိုးအရတက်မလို့ရေးတိုင်းဟိုပါပေါ့နော်လက်နဲ့ကြိုင်စုဖို့ရေသူတို့အဓိကကတော့အချိန်များစွာသူစီးလို့နေကြတာပဲဗျအဲ့ဒါပါကျွန်တော်တို့နိုင်ငံရေးပါတီစီးရမပါဘူးကျွန်တော်တို့ကလည်းအချိန်လေးအမှန်ကိုတော့မသိဘူးဗျငင်းညာကြီးကတော့ဆက်ပြီးတော့ညီလာခံတော့ဖြစ်နေပေါ့ဗျဆိုတော့လည်းအဲ့ဒီငင်းရင်းကိုရေတော့ပြီးတဲ့အခါဆက်ပြီးတော့လုပ်နေအောင်ဒါအစီအစဉ်လုပ်နေလို့အဲ့ဒီသဘောပြောက်ကိုကြည့်ရတယ်ဗျ
အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ရခိုင်မျိုးသားကောင်စီ AMC ရဲ့အထွေထွေအတွင်းမှုဦးထွန်းစော်ကလည်းအခုလိုသုံးသပ်ပါတယ
်ကျွန်တော်မြင်တာကတော့ဗျာဒီလွတ်တော်ထဲမှာအခုဖွဲ့စည်းပုံပြုပြင်ပြောင်းလဲရေချိန်နဲ့ဓာတ်ရိုက်အချိုးကျနေတယ်လို့ကျွန်တော်ကမြင်တယ်နော်ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးမှာတက်မတော်ကပြုပြင်ပြောင်းလဲလို့တဲ့သဘောထားလုံးဝမတွေ့ရဘူးဒီအခြေခံအားဖြင့်နိုင်ငံရေးပြည်ထောင်ပြောင်းလဲရေးလှုပ်လို့တဲ့ဆန္ဒနိုင်ငံရေးဆန္ဒလုံးဝမရှိတာကိုတွေ့ရတယ်။မူကြမ်းတွေကိုဆွေးနွေးနေတဲ့နေရာမှာတပ်မတော်သားလွတ်တော်ကိုယ်စားလှယ်တွေကပြင်းပြထန်ထန်ကန့်ကွက်နေတာကိုတွေ့ရတယ်ပေါ့လေ။ဆိုတော့နိုင်ငံရေးဆန္ဒမရှိတဲ့အတွက်အမျိုးပြင်းမှာတိုင်းဒေသလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကလည်းပဲ ဒီနိုင်ငံရေးဆန္ဒမရှိတဲ့ပုံမှာသူကဆက်ဖြစ်နေအောင်ပါပဲနိုင်ငံရေးဆန္ဒရှိတယ်ဆိုလို့ရှိရင်နိုင်ငံရပြည်ပြင်ပြောင်းလဲလို့ရတယ်ဆိုလို့ရှိရင်အပြစ်ခက်ရစီရေးတွေလုတ်ပြီးတော့မှအဲ့ဒီကနေတစ်ခါမဖြစ်ဖြစ်တဲ့အနည်းနဲ့တွဲဆုံဆွေးနွေးရေးတွေကိုလုတ်လို့ရတယ်ကြိုးပမ်းလို့ရတယ်အဲ့ဒါကြောင့်ဒီအချိန်လေးအောက်မှာတော့21ရာစုပင်လုံးသုဒ္ဓကျင်းစည်းဝေးပေါ့ဗျာသုဒ္ဓကျင်းစည်းဝေးကဒီ2020ရွေးကောက်ပွဲမတိုင်ခင်မှာတကြိမ်လုတ်မယ်လို့လျှာထားချက်ကိုအစိုးရဘက်ကတော့လုတ်လို့ရတယ်ဆိုတဲ့ဆန္ဒရှိတယ်အဒီ21ရာစုပင်လုံးသုဒ္ဓကျင်းလုတ်ရေးမလုတ်ရေးဖြစ်နိုင်ရေးမဖြစ်နိုင်ရေးကအခုဖွဲ့စည်းပုံပြည့်ပြောင်းလဲရေးဘလောက်တိုင်းတာဒီအစင်ချောလဲပုံမှာဒီကဓာတ်ရိုက်ချိုးကြနေတယ်လို့ကျွန်တော်လည်းမြင်ပါတယ
်ဒီလိုစည်ရေးတက်မှာမှုတွေအများဆုံးပြည်လည်နိုင်ရေးလက်ရှိအာဏာရပါတီနဲ့အစိုးရစစ်တပ်ဘက်ကဘလို့အချက်တွေနဲ့နှိမ့်နှိုင်းဆောင်ရွက်နိုင်ပါသလဲဆိုတာကိုတော့ ANC ခေါင်းဆောင်ဦးထွန်းစောကအခုလိုပြောပါတယ
်ကျွန်တော်နေတာကတော့ NLD အစိုးရရဲ့ရည်တည်ချက်ကဒီ2008ဖွဲ့စည်းပုံခြေကံဥပဒေအောက်မှာတပ်မတော်ကစစ်ရေးလောက်တာကသူ့အလုပ်ဖြစ်တယ်လိုအပ်တဲ့အမိန့်အာဏာကိုတမရကထုတ်ပေးရမယ်အဲဆိုတော့အဲ့ဒီပြီးခြားတာတွေပေါ့ဗျာသူ့စီကိုစီနဲ့အလုပ်လုပ်နေကြတာတွေ့ရတယ်အဲ့ဒါကြောင့်လက်ရှိမြေပြင်မှာတိုက်ပွဲတွေကတမရကအကြောင်းမျိုးပြပြီးတိုက်တယ်အဲ့ဒါကိုတော့တမရစီမှာအမိန့်ခံယူဖို့လိုအပ်တဲ့ဥစ္စာကိုခံယူတယ
်ဟုတ်ကဲ့
အဲ့ဒါကြောင့်ခုမြေပြင်ကတိုက်ပွဲတွေကိုရပ်နိုင်မလားဆိုတဲ့ခါကျတော့နိုင်ငံပြည်ပြောင်းလဲလို့ရတယ်နိုင်ငံရေးဆန္ဒရှိလာပြီဆိုရင်သူရပ်မယ်ဒီနေ့ချိန်မှာဆန္ဒမရှိတဲ့သူမရပ်ဘူးမရပ်တဲ့အတွက်တိုက်ပွဲတွေဆက်ဖြစ်မယ်အဲ့ဒါပဲကျွန်တော်တို့တိုင်းရင်းသားပြည်သူလူထုတရားလုံးကတော့ဒီအနေထားယုံကိုဆက်လက်ခံစားရမယ်ဆိုတဲ့အဓိပ္ပာယ်ပဲ
လက်တလုံးမှာတော့အပြစ်ရဲ့လက်မှတ်ထိုးထားတဲ့ RCSS အဆက်စီတောင်ပိုင်းတပ်တွေနဲ့အစိုးရစစ်တပ်ကြားမှာလည်းအပြင်းထန်တိုက်ပွဲဖြစ်နေတာပါတပ်မတော်နဲ့တိုက်ပွဲတွေဇက်တိုက်ဆိုးသလိုဖြစ်နေတဲ့ရခိုင်နဲ့နှက်ကိုင်းအေးအေးပါပါဝင်တဲ့အပြစ်ရဲ့လက်မှတ်ထိုးမထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကမြမတပ်မတော်အနေနဲ့တိုင်းရင်းသားလက်နှက်ကိုင်းဖွဲ့စည်းတွေကိုတစ်ဖက်သက်ထိုးစစ်ဆင်တိုက်ခိုက်နေတာတွေကိုချက်ချင်းရပ်တန့်မှုတောင်းဆိုထားပါတယ်ဒါအပြင်တိုင်းရင်းသားလက်နှက်ကိုင်းဖွဲ့စည်းတွေနဲ့အပြစ်ခက်ရဲစဲရေးစာချုပ်မှာအမြန်ဆုံးလက်မှတ်ထိုးပါလို့တိုက်တွန်းထားတဲ့စာကိုတော့ဒီနောက်မဟာမိတ်ဘက်ကတစ်ဖက်သက်အပြစ်ရက်ဆိုင်နဲ့တတ်တတ်25ရက်ထပ်တိုးတဲ့ထုတ်ပြန်ကြေညာချက်ထဲမှာတိုက်တွန်းထားပါတယ်ရှင
်။မဆုမောမေးမြန်းတင်ပြထားတာပါ။သရုတ်တအချိန်မြောင်27ရာစုပင်လုံးကြီးကြီးညီလာခံဒီနှစ်ထဲကျင်းပဖို့အလားအလာရှိမရှိဆွေးနွေးချက်တွေအပြီးမှာတော့ဒီနှစ်ထဲမှာကျင်းပမယ်2020ရွေးကောက်ပွဲသတင်းတစ်ပုဒ်ကိုလည်းနားဆင်ရအောင်ပါ။ဝါပီသွေးစည်းညီညွတ်ရေးပါတီ UWSP ထိန်းချုပ်ထားတဲ့မြို့နယ်လေးမြို့နယ်မှာ2020ပြည့်ရွေးကောက်ပွဲကျင်းပနိုင်ရေးပူးပေါင်းလှုပ်ဆောင်မယ်လို့ UWSP ကပြောပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့ဝါကောင်းဆောင်တွေတွေ့ဆုံဆွေးနွေးပြီးတဲ့နောက် UWSP ဘက်ကအခုလိုပြောလိုက်တာပါဒီပေါ်အလားအလာကောင်းတစ်ခုဖြစ်လေ့လာသူတွေကမြင်ကြပေမဲ့အောင်မြင်ဖို့တော့အများကြီးကြိုးစားရမယ်လို့လည်းသုံးသပ်ကြပါတယ်ဒီအကြောင်း VOA သတင်းထောက်ကွန်ဘိုးစောကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းခေါင်းဆောင်တဲ့အဖွဲ့ဟာ UWSP ခေါ်ဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်ပန်ဆန်းကိုဖေဖော်ဝါရီလကုန်ပိုင်းကတွားရောက်ပြီး UWSP နယ်မြေမှာ2020ရွေးကောက်ပွဲကျင်းပနိုင်ရေးဆွေးနွေးခဲ့တာဖြစ်ပါတယ်။ဦးလာသိန်းနဲ့ကိုစလဲအဖွဲ့ကို UWSP ဒူဥက္ကဋ္ဌဦးရှောက်မီလီယံဦးဆောင်တဲ့ထိပ်တန်းခေါင်းဆောင်တွေကလက်ခံတွေ့ဆုံဆွေးနွေးပြီးရွေးကောက်ပွဲကျင်းပနိုင်ရေးအတွက်ပူးပေါင်းသွားမယ်လို့ပြန်ကြားခဲ့ကြောင်း UWSP လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်းကပြောပါတယ
်။တွေ့ဆုံမှုကတော့28ရက်နေ့တော့မှတော့ပေါ့နော်။အဲဆွေးနွေးတာကတော့ကျွန်တော်ပြည်တော့ဆိုရင်တော့ပေါ့နော်ကျွန်တော်တို့ကပြည်နိုင်မှာရှိနေတဲ့လေးမျိုးနဲ့အဲဒီရွေးကောက်ပွဲကျင်းပနိုင်ဖို့အဲ့လိုမျိုးတွေတော့ဒီအစင်းနုတ်တက်လေကြတာပေါ့နော်အမြင့်တက်လေကြတာပေါ့နော်ဒီကျွန်တော်ဌာနချုပ်ကလည်းဒီပူးပေါင်းပါဝင်မယ်ဆိုတော့ဒီဆင်းရဲမှုတွေတော့ရခဲ့တယ်လို့ပဲကျွန်တော်ပြောလို့ရပါတယ်နော်
WSTV ကဝါပြည်ရုပ်တံသတင်းမှာလဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းဆွေးနွေးတာကိုအခုလိုထုတ်ပြန်ပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းမှလာရောက်ရချင်း၏ရည်ရွယ်ချက်ကိုမိတ်ဆက်ပြောကြားခဲ့ပါတယ်။၎င်းမှ2020ရွေးကောက်ပွဲနီးလာပြီဖြစ်ပါသဖြင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှဝါပြည်နယ်တွင်တက်မှတ်ထားသောမြို့နယ်လေးခုတွင်ရွေးကောက်ပွဲကျင်းပသွားနိုင်ရေးရွေးကောက်ပွဲပါဝင်ခွင့်ရွေးကောက်ပွဲကိုယ်စားလှယ်ရွေးချယ်ခွင့်မဲပေးခွင့်စသည့်ကိစ္စရပ်များကိုအသေးစိတ်ရှင်းလင်းပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲ2020ရွေးကောက်ပွဲမှာဝါပြည်နယ်အစိုးရအနေဖြင့်ပူးပေါင်းပါဝင်ဆောင်ရွက်တော်ရန်ပြောကြားခဲ့ပါတယ်
။ဝါခေါင်းဆောင်ရဲ့တုံ့ပြန်ချက်ကိုလည်းအခုလိုထုတ်ပြန်ခဲ့ပါတယ
်။ဒုတိယဥက္ကဋ္ဌဦးရှောင်းမီလံမှလည်းဝါပြည်နယ်မှာကျင်းပမဲ့2020ရွေးကောက်ပွဲဆိုင်ရာလုပ်ငန်းဆောင်ရွက်ချက်များကိုပူးပေါင်းပါဝင်သွားမည်ဖြစ်ကြောင်းနဲ့ယခုလက်ရှိ LND အစိုးရလက်ထက်မှာLND ကောင်းဆောင်တော်အောင်ဆန်းစုကြည်အနေဖြင့်လည်းဝါပြည်နယ်တို့လာရောက်လည်ပတ်နိုင်ရန်မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်
ဝါမျိုးသားပါတီတစ်ခုဖြစ်တဲ့ဝါလစ်ဘရယ်ဒီမိုကရက်တစ်တိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဦးဆိုင်ပေါင်းနှက်ကတော့ UWSP ရဲ့တုံ့ပြန်မှုဟာအလားအလာကောင်းတစ်ခုဖြစ်ကြောင်းပြောပါတယ်။ဒါအလ
ားအလာကောင်းတယ်လို့ပဲကျွန်တော်မြင်တာပေါ့ကွာ။အော်မြန်မာပြည်အစိုးရကလည်းဒီနိုင်ငံအများကြီးတော့စူးစမ်းရမှာပေါ့နော
်လေးမျိုးနယ်မှာရွေးကောက်ပွဲကျင်းပနိုင်ရင်ပါဝင်ရှင်ပြိုင်သွားမှာဖြစ်ကြောင်းလည်းပြောပါတယ်လက်ရှိအခြေအနေမှာဝါမျိုးသားစည်းလုံးညီညွတ်ရေးပါတီဝါဒီမိုကရက်တစ်ပါတီနဲ့ဝါလစ်ဘရယ်ဒီမိုကရက်တစ်တိုးတက်ရေးပါတီတို့ဟာဝါမျိုးသားပါတီအဖြစ်ပူးပေါင်းဖို့ရွေးကောက်ပွဲကွန်ရှင်ထံကိုတင်ပြထားရမှာခွင့်ပြုချက်ရရှိထားပြီးဖြစ်ပါတယ်နိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်က UWSP ရဲ့တုံ့ပြန်မှုဟာအပြုသဘောဆောင်ကြောင်းနဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့ဆိုရင်အခက်အခဲတွေတော့ရှိနေဦးမှာဖြစ်ကြောင်းပြောပါတယ်
သူတို့ရဲ့သဘောထားအနေနဲ့တော့အတော်လေးပြုသဘောဆောင်တဲ့သဘောထားကိုဖော်ပြတာပေါ့ဒါပေမဲ့လက်တွေ့လုပ်ဖို့ကတော့တော့အခက်အခဲများနေမယ်တော့အဲကော်မရှင်နေနဲ့ဖြည့်ရှင်းရမယ့်ပြဿနာတွေကမဲဘူးကွာအဲ့ဒီကလူဦးရေစင်းနေကောက်ယူရေးကနေပြီးတော့နောက်ပိုင်းအဲ့ဒီကိုမဲစင်းနေဘူးပဲလူတော့လုခွင့်ရမှာလဲဘယ်သူကိုကိုယ်စလဲအဖြစ်ရွေးကန်ရမလဲဘာလဲဆိုတဲ့ကိစ္စကအဲအဲ့ဒီကျေဝချက်ရုံဝင်တော့ပြီးတော့လုကြမှာဟုတ်လားနော်သူရဲ့ကြီးစားရတော့များတာပေါ့ဗျာတော့
UWSP ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့အပေါ်အစိုးရဘက်ကဘယ်လိုပုံစံသတ်မှတ်လက်ခံမလဲဆိုတာကလည်းစဉ်းစားစရာအချက်အဖြစ်ပါဝင်ကြောင်းသုံးသပ်ပါတယ်။ဒီသတင်းနဲ့ပတ်သက်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ကြာသာရေးနေ့မှာပြုလုပ်လေးရှိတဲ့သတင်းစာရှင်းလင်းပွဲမှာတော့ထုတ်ပြန်နိုင်ပွဲရှိနေပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရဝကိုပိုင်အုပ်ချုပ်ခွင့်ရတိုင်းမှာမြို့နယ်6မြို့နယ်သတ်မှတ်ထားပါတယ်အစိုးရထိန်းချုပ်ရာဟိုပန်နဲ့မမန်းမြို့နယ်တွေမှာတော့ရွေးကောက်ပွဲပုံမှန်ကျင်းပတာရှိခဲ့ပေမဲ့ UWSP ထိန်းချုပ်ရာပန်ဆန်းမိုင်းမော်ပန်ဝိုင်းနဲ့နားဖန်ဒေသတွေမှာတော့အရင်ကကျင်းပနိုင်တာမရှိခဲ့ပါဘူး
ပြည်ရေးသတင်းတော်ကုမိုးစော်ရဲ့သတင်းပြဖို့ချက်ဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်စောင်းပါတချို့ကိုမူရင်းအာပေါ်မပြဲကိုအောင်လုံကကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာလူငယ်အနည်း20အတွင်းလူမှုရောတွေ60ရာခိုင်နှုန်းကျော်ပျက်စီးဆုံးရှုံးခဲ့တဲ့အကြောင်းစင်ကာပူမြို့သားတက်သူရဲ့သုတေသနလေးလာတွေ့ရှိချက်အသစ်ကို face.org အင်တာနက်ဆာမျက်နှာမှာဖတ်ရပါတယ်ကမ္ဘာတစ်ဝန်းကဂေယဗေဒစနစ်အတွက်အရေးကြီးတဲ့မြန်မာနိုင်ငံကလူမှုရောတွေထိခိုက်ပျက်စီးတဲ့နှုန်းဟာအရင်ကသိထားတာထက်ပိုများတဲ့အကြောင်းစင်မှုမျိုးသားတက်သူလေးလာချက်ကတွေ့ရှိထားတာပါလေးလာချက်အရ1996ခုနှစ်ကမြန်မာနိုင်ငံမှာလူမှုရောတွေဟာအရင်ကခံမှန်းထားတာထက်အများအပြားပေါက်ရောက်ခဲ့တာတွေ့ခဲ့ရပေမဲ့လွန်ခဲ့တဲ့အနှစ်20ကျော်အတွင်း60ရာခိုင်နှုန်းကျော်ကလုံးဝပျက်စီးကုန်တာဒါမှမဟုတ်ရင်လည်းစပါးစီအုံးနဲ့ရောဘာတို့လိုစက်ပြိုးရေးလုပ်ငန်းတွေနဲ့မျိုးပြချဲ့ထွက်မှုတွေအဖြစ်ပြောင်းလဲအသုံးချခံရတဲ့အကြောင်းလဲဖော်ပြထားပါတယ်လူမှုတော်တွေကိုငါးပစွန်မွေးမြူရေးလုပ်ငန်းတွေအဖြစ်ပြောင်းလဲလိုက်တာအ ਨੇ ချင်းသာတွေ့ရပေမဲ့နောက်ပိုင်းမှာပိုတိုးလာနိုင်တာကိုလည်းသူတည်တည်တတိပေးထားတာပါမြန်မာနိုင်ငံမှာရှိတဲ့လူမှုတော်တွေသုံးပုံနှစ်ပုံလောက်ဆုံးရှုံးခဲ့ပြီးဖြစ်တာကြောင့်နောက်ထပ်မဆုံးရှုံးရအောင်အစိုးရအနေနဲ့အမြန်ဆုံးအကောက်အွယ်ပေးထိန်းသိမ်းဖို့လိုအပ်တဲ့အကြောင်းလဲတိုက်တွန်းထားပါတယ်မြန်မာနိုင်ငံကလူမှုတော်တွေရဲ့အနာဂတ်ဟာခိုင်မာတဲ့မူဝါဒတွေပဝန်းကျင်ထိန်းသိမ်းရေးအစီအမံတွေကိုအကောင့်ထည့်ဖော်ဖို့တွေပေါ်မှာမူတည်နေသလိုရေရှည်စနစ်တကျအစီအစဉ်တွေစီမံခန့်ခွဲမှုတွေထိန်းသိမ်းဆောက်ရှောက်မှုတွေနဲ့အတူအန္တရာယ်ကျရောက်နေတဲ့ဂေယဗေဒစနစ်ကိုပြန်လည်နလန်ထူအောင်ကြိုးပမ်းပြီးအနာဂတ်အတွက်ထိန်းသိမ်းဖို့လိုအပ်တဲ့အကြောင်းလဲသူတေသနာမှာဥဆောင်ခဲ့သူတူဖြစ်တဲ့စင်ကာပူမျိုးသားတက်ကသူရောဘတ်ပါမော့ကအက်တဝါဝပ်ကပြောဆိုထားတာကို phys.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတောက်တာရှင်များခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တရားဘလူးနဲ့မနေ့ကအစီအစဉ်တွေကိုမနေ့9နိုင်ထိဆက်လက်တင်ဆက်ပေးနေပါတယ်။ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့တိုက်ရိုက်လေလံအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုတို့ကြားကြရပါမယ်။
ဒီနေ့ကစားမှာပညာတွေဟာအဆက်မပြတ်တိုးတက်ပြောင်းလဲနေတာဖြစ်တဲ့အတွက်စာဖတ်ခြင်းအပြင် online learning လို့ခေါ်ရဲ့လေ့လာမှုတွေကိုလည်းကျွန်တော်တို့အဆက်မပြတ်လုပ်နေရတာဖြစ်တဲ့အတွက
်စင်ကူမျိုးခြေတောက်ပေါက်ခြေပါကထွန်းတောက်ရောင်ခြေစာကြည့်တဲ့ company ဥက္ကဋ္ဌဦးမျိုးနိုင်ဦးရဲ့ယုံကြည်ရာကိုမကြခင်နားဆင်ကြရမှာပါအခုတော့အင်္ဂလိပ်ညတိုက်ရိုက်လေလိုင်းအစီအစဉ်ပြန်လဲထုတ်လွှင့်ခြင်းရောက်ရှိလို့လာပါပြီစီစဉ်သူကိုသားညင်ဦးနဲ့အတူထုတ်လွှင့်ရေးမှုမတ်စုမနို့တင်ဆက်ထားတဲ့တိုက်ရိုက်လေလိုင်းကိုနားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေလိုင်းစီစဉ်ကနေပြီးကျူးဆူပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံရဲ့မူဝါဒမှာလူနည်းစုတွေပေါ်မှာသွေးခွဲဆက်ဆံမှုရှိလားဆိုတာပါပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့ရက်ပိုင်းကပဲကုလသမဂ္ဂလူခွင့်ကောင်စီမှာဒီလူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာနိုင်ငံနဲ့ပတ်သက်လို့စာရင်တစ်ခုတင်ပါတယ်အတိအကတော့ဒီရိုဟင်ဂျာနဲ့လူနည်းစုကိစ္စတွေနဲ့ပတ်သက်လို့ပါအဲ့တော့မြန်မာနိုင်ငံမှာဒီလူနည်းစုတွေအပေါ်ခွဲခြားဆက်ဆံတာတွေဖယ်ထုတ်တာတွေဟာဆိုလို့ရှိရင်တဲ့ဒီမူဝါဒတွေဥပဒေတွေမှာရာစုနှစ်နှစ်ဝက်နီးပါးရှိခဲ့တယ်တဲ့ဒီအခြေအနေတွေကြောင့်အကြမ်းဖက်မှုတွေနောက်တခြားပြဿနာရပ်တွေအများကြီးပဲတိုင်းသားဒေသတွေလူနည်းစုဒေသတွေရိုဟင်ဂျာအပါအဝင်ပေါ့အဲ့ဒီဒေသတွေမှာဖြစ်ခဲ့တယ်ဆိုပြီးတော့သူထောက်ပြပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ကဘာပြောတော့ဒီနေ့ကာလမှာဒီမိုကရေစီအသွင်ကူးပြောင်းပါလေဆိုတဲ့ရသားစုကလည်းတက်နေပြီဆိုတော့ဒီရသားစုကလည်းထက်မှာဒီလိုဥပဒေတွေပြောင်းလဲလာပြီလားမူဝါဒတွေပြောင်းလဲလာပြီလားကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာအဲ့တော့ကျွန်တော်အရင်ပါဝင်ဆွေးနွေးပေးမဲ့လူကပုံကုတ်နှစ်ဦးရှိပါတယ်ပထမတူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းကအေရာကျုပ်ပါဦးသက်စင်ပါသတင်းစာဆရာဦးသက်စင်ရှိပါတယ်နောက်တူကတော့ဒီလက်ရှိမြန်မာနိုင်ငံထဲမှာလူခွင့်ရေးတက်ကြွလှူရှားသူဦးဆောင်သူတူလည်းဖြစ်ပါတယ်မတ်ချယ်ရီဇာဟောင်းမှာသူလည်းလေလိုင်းပေါ်မှာရှိပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမတ်ချယ်ရီဇာဟောင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာမတ်ချယ်ရီကြားပါလားခင်ဗျာ
ဟုတ်ကဲ့ကျမ်းရတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကဲမတ်ချယ်ရီကခုနကကျွန်တော်ပြောသွားလို့ပေါ့ဒီမြန်မာနိုင်ငံထဲမှာအခုလက်ရှိအစိုးရလက်ထက်မှာရင်ဒီခုနကရိန်ဂျာပါဝင်လူနည်းစုတိုင်းသားတွေပေါ်မှာသွေးခွဲဆက်ဆံတဲ့သွေးခွဲမှုတွေရှိရယ်ဖယ်ထုတ်ထားရဲဆိုတဲ့မူဝါဒမျိုးတွေအခုလက်ရှိအစိုးရလက်ထက်မှာရောရှိသေးတုံးမဲ့လားမတ်ချယ်ရီဘယ်လိုများသုံးသပ်ပါလဲ
ဟုတ်ကဲ့ပါရှင်။ဟောကျမတို့မြန်မာနိုင်ငံရဲ့လူနည်းစုအခြေအနေကိုအရင်ဆုံးသုံးသပ်ချင်ပါတယ
်။ဒါ
ကြတော့ကျမတို့လူနည်းစုလို့ပြောလို့ရှိရင်ဒါဟိုဘာသာရေးရလူနည်းစုရယ်ဒီဟိုတိုင်းသားလူမျိုးရေးရရလူနည်းစုရယ် sexuality minority လို့ခေါ်တဲ့ဟိုလင်းဆိုင်ကွဲပြားမှုပေါ်မှာဟိုအခြေပြုတဲ့လူနည်းစုရယ်ပေါ့နော်။ဆိုတော့ဒီသုံးခုစလုံးကိုကြည့်မယ်ဆိုလို့ရှိရင်သုံးခုစလုံးကိုကြည့်မယ်ဆိုလို့ရှိရင်တရားဥပဒေအရဟိုလုံလုံချုံချုံသူရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးထားတဲ့ဥပဒေတွေမရှိနေသေးပါဘူးဒါကပထမအချက်ပေါ့နော်ဒီဒုတိယအချက်ကကြတော့ဒီ2015မှာဒီတိုင်းသားလူမျိုးအနေစုရဲ့အခွင့်အရေးကိုကာကွယ်ပေးဖို့အတွက်ဥပဒေတွေပြဋ္ဌာန်းခဲ့တယ်လွတ်တော်ထဲမှာဒီလေဆွေးနွေးခဲ့ကြတယ်ဒီဥပဒေလည်းပြဟိုအတည်ပြုခဲ့တယ်ဒါပေမဲ့ဟိုဒီဥပဒေကဘယ်နေရာမှာတွားပြီးတော့မှပြဿနာရှိနေလဲဆိုလို့ရှိရင်တကယ့်ကိုဟိုအစိုးရဌာနသေးသေးတွေထဲမှာဒီလိုမျိုးဥပဒေတွေကိုဟိုစနစ်တကျချထားပြတာမျိုးတွေမူဝါဒအရဟိုဘယ်လိုလုပ်ဆောင်မလဲဆိုတဲ့ဟာကိုချထားတဲ့ဟာမျိုးတွေမရှိနေတဲ့ခါကျတော့ဒီလူနည်းစုတွေကအစိုးရဌာနတွေနဲ့ဆက်ဆက်မှုရှိနေတဲ့အချိန်ဥပမာဆိုလို့ရှိရင်ကျမ်းမာရေးပြီးရင်လာဝကပေါ့အထူးသဖြင့်လာဝကဒီဟိုနိုင်ငံသားအခွင့်အရေးတွေဒီလိုမျိုးနေရာတွေမှာသူတို့ကဒီတန်းတူညီမျှမှုကိုမရရှိနိုင်ဘူးအခုလက်ရှိအချိန်ဒီမှာဒီဟာဒီဘယူရိုကရေစီမှာတွားပြီးတော့မှဟိုအခွင့်အရေးတွေဟိုခွဲခြားဆက်ဆံမှုတွေကတွားပြီးတော့ဟိုကြုံနေရတာတွေတွေ့နေရပါတယ်ဆိုတော့ဒီဟာကလက်ရှိဟိုအစိုးရရဲ့ဟိုလူရီးကြုံ ံနေရတဲ့အခက်အခဲပေါ့အစိုးရနဲ့ပတ်သက်လာလို့ရှိရင်
ဟုတ်ကဲ့
နောက်တစ်ခုကကြတော့ဒီဟိုလူနေစုဒီမြန်မာနိုင်ငံမှာရှိနေတဲ့လူနေစုဒီဟိုတိုင်းသားလူနေစုတွေပြောနေတဲ့ဒီနိုင်ငံရေးအခွင့်အရေးပေါ့နိုင်ငံရေးတန်းတူညီမျှမှု political equality ဆိုတဲ့ဟာလည်းပဲအင်မတန်မှအရေးကြီးတယ်ဒီကျမတို့မြန်မာနိုင်ငံရဲ့နိုင်ငံရေးစနစ်ကြီးတစ်ခုလုံးကိုကြည့်မယ်ဆိုလို့ရှိရင်ဒီ political might political power ရှိနေတဲ့နေရာတွေကလူအများစုတည်ဆုနေတဲ့အရာဖြစ်တယ်ကျမတို့စနစ်ဖြစ်တယ်ကျမတို့ရဲ့ရွေးကောက်ပွဲစနစ်ကလည်းနိုင်သူအကူအညီချင်းကျောဆူရဲစနစ်ဖြစ်တယ်ဆိုတော့လူအများစုကပဲအမဲနိုင်ပြီးတော့မှလူအများစုကပဲဟိုအကုန်လုံးယူသွားတဲ့စနစ်ကြီးဖြစ်နေတယ်ဆိုတော့ဒီလူမျိုးစနစ်ထဲမှာလူနည်းစုတွေရဲ့တကယ့်ကိုနိုင်ငံရေးအခွင့်အရေးနိုင်ငံသားအခွင့်အရေးတွေကိုပြည့်ဝဟိုကာကွယ်ပြဖို့ရန်အတွက်အင်မတန်မှခက်တယ်ဒီဟာရဲ့စိုးကျကဘာလဲဆိုလို့ရှိရင်ဒီဟို economic power ပေါ့စစ်ပွားရေးမှာဆိုလို့ရှိရင်လည်းအခုမြန်မာနိုင်ငံမှာရှိနေတဲ့တန်းကျပ်တထီးတွေကစားလို့ဒီဟိုအကုန်လုံးဟို political economic power တွေကဒီလူအများစုတွေရဲ့လက်ထဲမှာဟိုအလိုလိုနေနဲ့ဟိုရှိနေတာကိုလည်းကျွန်တော်တို့တွေ့နေရတယ်ဆိုတော့ဒီဟာတွေကိုပြောင်းလဲဖို့ရန်ကျဆလို့ရှိရင်တတော်လေးကိုဟိုမူဝါဒတွေဒီဟာကိုတကယ်ကို target လုပ်တဲ့မူဝါဒတွေဟိုချမှတ်နိုင်မှအဆင်ပြေမှာဖြစ်တယ
်ဟုတ်ကဲ့ခင်ဗျာမတ်ချယ်ရီဇာဟောင်းလီလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာနောက်ထပ်ပင်နယ်ဆွေးနွေးမဲ့သူကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုသက်စင်ပါကုသက်စင်ဒင်းစားဆရာကုသက်စင်အခုကျွန်တော်ဆက်မေးချင်တာပါပါဒီလူနေစုအခွင့်အရေးကာကွယ်ရေးနဲ့ပတ်သက်လို့လက်ရှိအစိုးရလက်ထက်မှာအခြေအနေပေါ့ပိုတိုးတက်လာလားပိုပြီးတော့ဆိုးလာလားတွေးခွဲဆက်ဆံမှုတွေပိုရှိလာလားကုသက်စင်အမြင်သိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကလေအဓိကအပြင်ပေါ်တော့ကျွန်တော်နိုင်ငံမှာကဖြစ်နေတဲ့တက်တူနာကနော်လူနေစုတွေပေါ်မှာခွဲခြားဆက်ဆံတဲ့ကိစ္စကဥပဒေအရလည်းရှိနေတယ်မူဝါဒအရလည်းရှိနေတယ်နောက် institution အရလည်းရှိနေတယ်ပေါ့ဗျာအဲ့ဒီဥပဒေရောမူဝါဒအရ institution အရကိုခွဲခြားဆက်ဆံနေတာအနည်းဆုံးတော့ရှိပါပြီကျွန်တော်ဟို nation building ကိုစောက်ခဲ့တဲ့ဘုဒ္ဓဆန်းအထုတ်ခံခံရပြီးလောက်ပိုင်းလာစပြီးတော့ဒီနေ့အချိန်ထိတရှိအစိုးရအချိန်ထိဒီဥပဒေရောမူဝါဒရော institution ရောခွင့်ပြုဆက်ဆံမှုကဒီနေ့ရှိနေပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကဒီကိစ္စတွေကိုကူးကြည့်ပြီးတော့ဖြေရှင်းနိုင်မှုဆိုရှင်တော့ကျွန်တော်တို့ကငြင်းငြင်းလည်းမရနိုင်ပါဘူး။ကုလသမဂ္ဂတွေလည်းမရနိုင်ပါဘူး။ဒါကြောင့်ကျွန်တော်တို့ဒီကိစ္စကိုစွာပြီးဖြေရှင်းမှုလိုတယ်ကျွန်တော်ယူဆပါတယ်။ကျွန်တော်ခက်ပြီးပြောရလို့ရှင်တော့ကျွန်တော်ဖောက်ရှင်အချိန်ဥပဒေရောကတော့ကျွန်တော်တို့ပြည်ရင်နဲ့ပြည်မှာမှာဆိုလို့ရှင်ဒါခွင့်ပြုဆက်ဆံမှုကကျွန်တော်ဇာတ်တင်နဲ့ပြည့်ကိုတိုင်းချင်ကြည့်ကြည့်ရှင်တပ်ပူပြီးသင်ရင်းကြပြနေပါလေနောက်တစ်ခုကတော့အာဒါနာယီခုဒါနာယီခုမှာဆိုလို့ရှင်ဒီမမှာရှိနေတဲ့ပြည်အောင်စုကနေပြီးတော့သတ်မှတ်ထားတဲ့ဒါနာယီခုကပြည်နေဒီမှာဆိုလို့ရှင်ဓာတ်ရှိရတဲ့နိုင်ငံက15နိုင်ငံတော့မပူပါဘူးရှောက်လုံးမှာဥပဒေနဲ့တော့14နိုင်ငံရှိရှိဒါပေမဲ့ဒီဆိုတဲ့အမှာဆိုရင်13နိုင်ငံတော့မပူပါဘူ
းပြည်နိုင်ဆွေးနွေးမဲ့သူတွေပြင်ပြန်ခေါ်ပါမယ်ကျွန်တော်သရရှင်တွေကိုအပြန်လှည့်ပေးချင်ပါတယ်အရေးဆုံးကိုဦးချစ်မြင့်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာလက်တလုံးမတ်ချယ်ရီဇာဟောင်းလီလိုက်ပေါ်မှာရှိပါတယ်ကုသစင်ကိုကျွန်တော်မကြခင်ပြန်ခေါ်ပါမယ
်ဟုတ်ကဲ့လူနည်းစုပဲဖြစ်ဖြစ်ဆရာလူများစုပဲဖြစ်ဖြစ်အခြေခံလူခွင့်ရေးတွေကဆုံးရှုံးခဲ့တာနှစ်ပေါင်းတော်တော်ကြာပါပြီဒါမဲ့ကျွန်တော်တို့ခုလက်ရှိဆိုရမပြုတ်ပြန်ရင်မူလားမပြောင်းလဲခြင်းမူလားဆိုတော့ကြောက်လဲခြင်းတာပေါ့ဆရာဒါပေမဲ့ကျွန်တော်တို့ဒီမိုကရေစီကဒီမိုကရေစီရမှာတယ်ကျွန်တော်တို့လူခွင့်ရေးအပြစ်ပြဝါရလာကြကြမှာဟုတ်ဒါကြောင့်မို့လဲကျွန်တော်တို့2008ပြည်ပုံအခြေခံပင်မအရေးကြီးတဲ့အချက်ကိုကျွန်တော်တို့ energy အစိုးရဒီမျိုးစတင်နေကြတာပေါ့အခုကျွန်တော်တို့ဒီမျိုးတော့တက်ပြတ်မှုလို့အစိုးရခံရတယ်ဒါကလည်းကျွန်တော်တို့ဒီမိုကရေစီအစိုးရဝန်ကြီးဌာနတွေရဲ့လက်အောက်ကဖြစ်တာမဟုတ်ဘူးလေကျွန်တော်တို့စစ်အာဏာကျွန်တော်တို့ဒီလက်နက်ကိုင်ဖွဲ့စည်းပြီးအဲကျွန်တော်တို့ဒီလိုဖြစ်ခဲ့ရတဲ့ကျူးလွန်နေတဲ့ပြစ်မှုတွေကိုကျွန်တော်တို့မေးစုကိုယ်တိုင်ချိန်ဆနေရတာဖြစ်ပါလေဆရာ
ဟုတ်ကဲ့
ဟုတ်ကဲ့ပါ
ကျွန်တော်ဟုတ်ကဲ့ဦးချင်းမြင့်ကျေးဇူးပါခင်ဗျာကျွန်တော်အဲ့ဒါကိုတက်စီကလည်းပြောင်းရောက်လာပြီဆိုတော့ကိုချင်းမြင့်ဦးချင်းမြင့်ပြောသွားတဲ့ကိစ္စနဲ့စိတ်ဝင်စားဖို့ကောင်းပါလေကျွန်တော်ကိုတက်စီကိုပဲမေးချင်ပါလေဦးချင်းမြင့်ပြောသွားတဲ့အထက်မှာတော့လက်ရှိမှာဒီမိုကရေစီအပြည့်အဝမရှိသေးဘူးဒီမိုကရေစီအပြည့်အဝရအောင်လုပ်နိုင်တော့မှတိုင်းသားတွေရဲ့ခွင့်လေးတွေဖြစ်လာနိုင်တယ်လူနေစုခွင့်ရေးတွေဖြစ်လာနိုင်တယ်ဆိုတဲ့သဘောမျိုးပြောပါလေခင်ဗျာဒါနဲ့ပတ်သက်လို့ကိုတက်စီရဲ့တုံ့ပြန်ချက်သိချင်ပါလေ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကဒီမိုကရေစီအပြည့်အဝရမယ်ဆိုတာကဘယ်လိုစံတင်စံနှုန်းနဲ့တိုင်းတာလဲဆိုတာကျွန်တော်အရင်မေးရမှာဖြစ်ပါလေဘာကြောင့်လဲဆိုတော့အခါကျတော့ကျွန်တော်တို့ကတိုင်းသားတွေရဲ့တဲနော်ဒီကောင်တော့ရိုင်းလို့ဖြစ်တာပေါ့ဒီလူငယ်စုရဲ့အခွင့်အရေးကိုဖြစ်တယ်ထားပြီးဘလို့ဒီလိုရောက်တော့ပါလဲအဲ့ဒါအရေးကြီးပါတယ်ဆိုတော့ဒီလိုဆိုတော့ဒီမမရှိနေတဲ့လူငယ်စုကအတွက်အများစုအဲဒီလိုဒီကြမှာတဲ့နဲ့လူငယ်စုရဲ့အတွက်ဒီလိုဒီရမယ်ဆိုရဲကိစ္စဟာစိတ်ဒါကတဖဲမဖြစ်ပါဘူးတရားဆက်တော့မရှိပါဘူးအမှန်ဆိုလို့ရှိရင်လူငယ်စုနဲ့လူများစုကပူးပေါင်းပြီးတော့ဆက်အနာရှင်စီကနေပြီးတော့ဆက်အနာရှင်ကိုချုပ်ချပြီးဆက်အနာရှင်စနစ်ကိုပြတ်ပြီးတော့မှကျွန်တော်တို့ကဒီမျိုးစီကိုခုအောင်မှဖြစ်ပါတယ်ဒီလိုဖို့ပဲနဲ့
လူများစုကနေပြီးတော့ဒီမျိုးပြောင်းအောင်လုပ်ပြီးတော့လူများစုတွေကိုဒီမျိုးပြောင်းအောင်လုပ်ရဲဆိုတာဒါကအကူအညီတွေဆက်ဆံရေးဖြစ်နေပါဒါဟာလုံးဝတည်ပြည့်မရှိတော့တောက်ချောင်းထောက်ခံနိုင်ပါဦးခင်ဗျာ
ဟုတ်ကဲ့ခင်ဗျာကုသဆင်ကျေးဇူးပါတော်ရှင်တူကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုတီးလည်းမူဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီအမရအခုပြောနေတဲ့အစိုးရတွေကတော့ကျွန်တော်တို့မဟာမင်းကြီးရုံးရဲ့ပြောဆိုချက်တွေကတော့ကျွန်တော်တို့ကအမှန်တမ်းအကျိုးစုပါတယ်ခင်ဗျာဘာဖြစ်လဲကျွန်တော်တိုင်းသားပြည်သူတွေကတော့ဖြစ်ပေါင်းမြောက်များစွာနဲ့မတရားတပ်ဖြတ်ခံရတယ်เนาะတရားပြည့်စုံခံရတယ်ဆိုတော့ကျွန်တော်တို့ပြောကြတော့မလို့တော့ပါဘူးခင်ဗျာအဲ့ဒါကြောင့်မို့မဟာမင်းကြီးရဲ့အခုပြောဆိုချက်တာကတော့ကျွန်တော်တို့အမှန်တမ်းဥညွန့်နဲ့အမှန်တမ်းတောင်းဆိုပါတယ်မကန်လည်းလုပ်ပြီးဖို့ကျွန်တော်တို့အမြန်တုံးလုပ်ပြီးဖို့လိုရဲလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကုတီးလိုက်မှုကျေးဇူးပါခင်ဗျာကုတီးလိုက်မှုကတော့သူ့သဘောထားအမြင်ပြောသွားတာပေါ့နော်ကျွန်တော် match cherry ပင်နိုင်ဆွေးနွေးတဲ့ match cherry ဆောင်းအောင်ကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ် match cherry ကိုကျွန်တော်မေးချင်တာကခုန match cherry ပြောသွားတဲ့ကိစ္စအဆက်ပါလက်ရှိပြောမယ်ဆိုရင်မြန်မာနိုင်ငံမှာဒီလူနေစုခွေးရည်နဲ့ပတ်သက်လို့ဥပဒေရလဲအကာအကွယ်မဲ့နေတယ်ဒါပေမဲ့လည်း2015ခုနှစ်မှာလူနေစုခွေးရည်ကာကွယ်ရေးအတွက်ဥပဒေအစိုးရကလုပ်ခဲ့တယ်ဆိုတော့ကျွန်တော်အစိုးရရဲ့စိတ်ဆန္ဒမေးချင်ပါတယ်လက်ရှိဒီလူနေစုအခွင့်အရေးလူနေစုတွေတွေးခွဲဆက်ဆံမှုတွေကိုဖယ်ရှားနိုင်ဖို့အတွက်အစိုးရနဲ့အာဏာရပါတီမှာရောစိတ်ဆန္ဒအရဘယ်လောက်ရှိရလို့ယူဆနိုင်ပါလဲ
ကျွန်မရဲ့သုံးသပ်ချက်ကတော့စိတ်ဆန္ဒဟိုရှိဒါတော့လူတိုင်းမှာရှိကြမယ်ထင်တယ်ဟိုလူတိုင်းကျမတို့မြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံရေးကောင်းဆောင်တွေရောပြည်သူလူထုတွေရောအမဲတမ်းပြောနေတာကတန်းတူညီမျှမှုတရားမျှတမှုလွတ်လပ်မှုဆိုတာလူတိုင်းကြိုက်ကြတဲ့အရာပဲဒါပေမဲ့အဲ့ဒီအပေါ်မှာနားလည်မှုကဟိုတစ်ဖွဲ့နဲ့တစ်ဖွဲ့မတူကြဘူးဥပမာဆိုလို့ရှိရင်ကျမတို့တိုင်းသားလူနေစုတွေကနားလည်ထားတာကတိုင်းသားလူနေစုတွေအခွင့်အရေးကိုအတိဟိုအတိကျအဲ့ပြည်ဝကကွယ်ပြီးနိုင်မှာဒီမိုကရေစီဖြစ်လို့ခေါ်တယ်။ဆိုတော့ဒါပေမဲ့ဟိုတစ်ဖက်ကနားလဲတာကခုနဆရာလည်းဟိုNLD ကဆရာလည်းပြောသွားတယ်ဒီမိုကရေစီအရင်ရမှတိုင်းသားတွေရဲ့အခွင့်အရေးကိုပေးလို့ရမယ်ဆိုတော့ဒီအပေါ်မှာကျမတို့ကနားလဲမှုတွေကလွဲနေတယ်လို့ကျမတို့ထင်တယ်လေ။အဲ့ဒီအစိုးရတက်မှာတော့စစ်တနာရှိရင်ရှိမယ်ဒါပေမဲ့ဟိုသူတို့ဘက်ကပဲပေးရမယ်ဆိုတဲ့ဟာကဟိုတကယ်တမ်းဆိုတော့အဲ့ဒါမဖြစ်သင့်ဘူးတကယ်တမ်းဆိုလို့ရှိရင်ပြီးဖို့မဟုတ်ဘူးဒီတိုင်းသားလူနဲ့ဆိုတွေရောဒီသူဘာသာရေးလူနဲ့ဆိုတွေရောသူတို့ဒီတဲ့လူပဲသူတို့ဒီတဲ့လူအခွင့်အရေးပေးဝတ်ရှိရမယ်ဆိုတဲ့လူသားလူပဲမြင်နေဆိုလို့ရှိရင်ခုနကမူဝါဒတွေကိုလည်းပဲတကယ်တွေ့ဟိုအကောင့်ထဲပေါ်လို့ရမယ်အခုဥပမာဆိုလို့ရှိရင်ကျမတို့ဟိုလက်ဝကကိုသွားကြည့်လိုက်ဒါမှမဟုတ်အစိုးရဌာနတွေကိုသွားကြည့်လိုက်ဒီအစိုးရဌာနတွေဆိုတာအရက်တာအစိုးရအောက်မှာရှိနေတဲ့ဌာနတွေကိုသွားကြည့်မယ်ဆိုလို့ရှိရင်အရင်ဆုံးဘာလို့မျိုးလဲအရင်ဆုံးဘာပါတာလဲအဲ့ဒါနဲ့ပဲအရင်ဆက်ဆံတာဒီဟိုဒိုစီယုံသွားမယ်လက်ဝကယုံသွားမယ်တရားယုံသွားမယ်ရဲစခန်းသွားမယ်တနင်္လာသွားရင်ဒီလူကလူသားပဲဒီလူကမြန်မာနိုင်ငံမှာဒီလက်ရှိရှိနေရဲ့လူပဲဆိုလို့မမြင်ဘဲနဲ့ဘာပါတာလဲဘာလို့မျိုးလဲအဲ့ဒီဟိုအချက်နှစ်ချက်ကအရင်လာတယ်သူတို့ဒီဟာတွေကဟိုနားလည်မှုတွေကတပင်းနဲ့တပင်းမတူဘူးလို့ကျွန်တော်တို့သုံးသပ်တယ်။ဆိုတော့ဟိုစေတနာဘယ်တော့ပဲရှိရှိနားလည်မှုကဟို approach ကမှားနေတယ်ဆိုလို့ရှိရင်ဟိုဒီလူနေစုတွေရဲ့အခွင့်အရေးကတော့ဟိုဆက်ပြီးတော့ရှုံးရှုံးမှုတွေရှိမှာပဲလူနေစုတွေကသူတို့ရဲ့အခွင့်အရေးတွေအပြည့်ဝမရဘူးလို့ခံစားနေရရင်ရတဲ့နေတဲ့နေနဲ့ပြန်ပြီးတော့တော်လှန်ကြရမှာပဲဆိုတော့ဟိုဒါဆက်ပြီးတော့ပြောကြရလဲမလို့ပေါ့နှစ်ပေါင်း80ကျမတို့ဒီတန်ရတဲ့မှာလဲနေပြီ
ကျွန်တော်အဲ့မှာနည်းလေးပြန်ထောက်ပြချင်တာလက်ရှိအမျိုးသားအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုလို့ရှိရင်2015ခုနှစ်ရွေးကောက်ပွဲကုစရေရွေးချယ်တဲ့ခါမှာဒီမွတ်စလင်ပေါ့နော်အစ္စလမ်ဘာသာဝင်တွေကိုမထည့်ဘူးဆိုတဲ့ပုံစံမျိုးကျွန်တော်တို့ကြားပါတယ်ဒါကိုအတိအကျအခိုင်အမာတော့ဒီ NLD ပါတီဘက်ကပြောဆိုတာတော့မရှိပါဘူးဒါပေမဲ့တကယ်တမ်းလဲမွတ်စလင်ကိုယ်စားလှယ်တွေလုံးဝမရှိပါဘူးဒါပေမဲ့လဲ NLD ပါတီကအာဏာရလာပြီးတဲ့နောက်မှာတော့ခုနလိုမျိုးပင်လုံးကြီးလုပ်ကန်းညီလာခံလိုဟာမျိုးတွေလုပ်တယ်ဖရယ်ပီအောင်စုတည်ဆောက်မယ်ဆိုတဲ့သူတို့လက်တွေ့လုပ်ငန်းတွေလုပ်လာတာမျိုးတွေလည်းရှိပါတယ်ခင်ဗျာတိုင်းသားကြီးနဲ့ပတ်သက်လို့ရှီတန်းတင်မယ်ဆိုတဲ့ဟာမျိုးတွေလည်းရှိပါတယ်အဲ့တော့လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အစိုးရပိုင်းရဲ့မူဝါဒပေါ့နော်တိုင်းသားကြီးနဲ့ပတ်သက်လို့မူဝါဒကိုဘယ်လိုများသုံးသပ်မိပါလဲ
အကယ်လို့ဒီတိုင်းသားလူတိုင်းသားလူနဲ့ဆိုပြီးဒါမှမဟုတ်ရင်ဟိုအထူးသဖြင့်နိုင်ငံရေးအခွင့်အရေးနဲ့ဟိုကိစ္စကိုအကယ်လို့ကောင်ထဲပို့ပို့ချင်တယ်ဆိုလို့ရှိရင်တိုင်းသားဒီအမေရန်ပြောနေတဲ့ကိုပိုင်ပြတ်ထန်းခွင့်တွေဒါမှမဟုတ်ရင်ပြည်내ဒီမှာသူ့ရဲ့ တော့ဟာနဲ့တူပါတီနဲ့တူအစိုးရဟိုပြပန်ခွင့်နေကွာလမ်းဦးတည်ပြရမှာဖြစ်တယ်အခုဆိုလို့ရှိရင်ကျမတို့ဟိုဟိုလက်ရှိမှာဒီလုံခဲ့တဲ့တပတ်ဒီတပတ်ကတောက်ချက်ဆွေးနွေးတာကနှစ်ထောက်တိဖွဲ့ဟိုဒီဝန်ကြီးချုပ်ယူကောက်ပွဲအတွက်ပြောနေတဲ့မှာဆိုလို့ရှိရင် NLD ဘက်ကသဘောမတူဘူးဒီဟာလေးပဲခုနသူတို့ပြောနေတဲ့ဖက်ဒရယ်ကိုသွားမယ်တိုင်းသားတွေကိုဟိုအခွင့်အရေးအပြည့်အဝပေးမယ်ဆိုရင်မူဝါဒအနေနဲ့ဟိုတည့်ရဆက်ဟိုဟိုဆက်ဆက်မှုမရှိဘူးလို့တော့ကျွန်မတုံ့တက်တယ်ဆိုတော့ဟိုဟိုအပြောအတမျိုးအလောက်ကတမျိုးများဖြစ်နေသလားပေါ့နော်ကျွန်မရဲ့အမြင်မှာဟိုနောက်တစ်ခုကကြတော့ဒီရိုဟင်ဂျာကိစ္စတွေမှာဆိုလို့ရှိရင်အဲဒီအစိုးရအနေနဲ့တကယ်ပဲဒီဟိုဒီလူနည်းစုဘာသာရေးလူနည်းစုတွေကိုဟိုသူရဲ့ခွင့်ရေးတွေကိုဟိုတကယ်အကောင့်ထဲပို့ခြင်းတယ်ဆိုလို့ရှိရင်ဥပမာဖြစ်ဆက်ဟိုသူရဲ့နိုင်ငံသားခွင့်ရေးနိုင်ငံသားဖြစ်တဲ့ခွင့်ကိုအမဲလမ်းတမင်ထားတဲ့2080မြေနိုင်ငံသားဥပဒေလေးလိုမျိုးကိုစပြီးတော့ပြုပြင်လို့ရတယ်။ဘာလို့လဲဆိုတော့အဲ့ဒီဥပဒေပေါ်မှာအခြေခံပြီးတော့ဒီလူနည်းစုတွေကနိုင်ငံသားခွင့်ရေးဖြစ်ခွင့်ကိုရှုံးရှုံးခဲ့ရတာ။ဆိုတော့ဒီဟာတွေကိုစပြီးတော့သူကအကောင့်ထဲပို့လို့ရတယ်ပြုပြင်လို့ရတယ်။ဒီဘက်မှာသူကမလှုပ်မရှားဖြစ်နေတဲ့အရာကိုတွေ့နေရတယ်။ဆိုတော့ဒီမှာအတူချုံနဲ့ပြန်သုံးသပ်မယ်ဆိုလို့ရှိရင်စေတနာရှိတယ်ဟိုလှုပ်မယ်လို့လည်းပြောတယ်ဒါပေမဲ့လှုပ်တဲ့ပုံစံကဟိုတခြား
ဟုတ်ကဲ့ခင်ဗျခုနက Mass Cherry ဇဟောင်းထောက်ပြသွားတဲ့ထဲမှာ1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေပေါ့နော်အဲ့ဒါနဲ့ပတ်သက်လို့လူခွင့်မဟာမင်းကြီးကလည်းထောက်ပြထားပါတယ်ဒါသူနည်း၎င်းပဲကိုဖီယာနဲ့အစီငံစာမှာလည်းဒါကိုပြင်ဆင်မှုဆိုတဲ့အကြံပြုချက်သဘောပါပါတယ်မြန်မာဆွေကလည်းကိုဖီယာနန်ရဲ့အစီငံစာကိုအကြံပြုချက်တွေကိုသူတို့အကောင့်ထဲပို့မယ်ဆိုတဲ့ဂတိကိုယ်လည်းပေးထားပါတယ်ဒါပေမဲ့လက်တွေအဖြစ်တော့1982ဥပဒေကိုဘယ်သူမှမထိနိုင်ဘူးဖြစ်နေတာပေါ့နော်အဲ့ဒါကလည်းတစ်ဖက်မှာကအခြေခံဒီလူတို့ရဲ့သဘောထားကလည်းဒါကိုမလွန်ဆန်နိုင်မှုဆိုတဲ့တုံ့တက်ချက်ရှိပါတယ်အဲ့တော့ကျွန်တော်ကိုသက်စင်ကိုမေးချင်တာကခုနလိုမျိုးဘာသာရေးလူမျိုးရေးအရလူနည်းစုတွေနဲ့ပတ်သက်လို့တွေးခွဲဆက်ဆံမှုတွေခုနလိုမျိုးဖယ်ထုတ်ထားတဲ့ကိစ္စတွေကလူဖွဲ့စည်းအတွင်းမှာမြန်မာလူဖွဲ့စည်းအတွင်းမှာပဲခက်ခဲမှရှိနေလို့အစိုးရကမလွန်နိုင်တာလားအစိုးရရဲ့ကိုယ်နိုင်ကမူဝါဒဖြစ်နေတာလားဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ခင်ဗျအဓိကအချင်းကတော့ဗျာကျွန်တော်တို့အဓိကအပြင်ကျွန်တော်ပြောလို့ရှင်တော့ဒီအစိုးရကိုယ်တိုင်ကဒီကိစ္စမှာရေးရဲတဲ့နဲ့မကန်ကွယ်မဖြေရှင်းတာဟာသူ့ကိုယ်တိုင်ကပေါ့ဒီကိစ္စမှာဘယ်လိုသဘောထားလဲဆိုတာရှင်းလင်းတဲ့သဘောထားမရှိပါဘူးသူ့ကိုယ်တိုင်ကရှင်းလင်းတဲ့သဘောထားမပြထားပါဘူးအဲ့တော့ကျွန်တော်ပြောတာခုနောက်တစ်ခုက NLD ကဘဝကြီးမှာအများဆုံးလူအချက်အများဆုံးပါတီဖြစ်တယ်လူချက်အများဆုံးခေါင်းဆောင်တဲ့အစိုးရဖြစ်တယ်အဲ့ဒါဆိုလို့ရှိရင်လူချက်အများဆုံးလူအများဆုံးထောက်ခံထားတဲ့ကောင်းတော်နဲ့ပါတီရဒီဒီဆိုင်နဲ့ပတ်သက်ပြီးသူတို့မှာပွင့်နေတဲ့သဘောတရားကိုချတတ်တယ်ဒီကိစ္စမှာပုံမှန်နည်းနည်းဖြည့်ရှင်းပြလို့ထင်တယ်သူတို့ပုံဖဲနဲ့ဒီလိုမျိုးဟိုခွဲခြားဆက်ဆံမှုအားပေးတဲ့အဖွဲ့အစည်းဒီမဲစုသူတို့ကနေရတဲ့သဘောထားကိုသူကပြည့်ပြည့်မဖြည့်ရှင်းမဲ့နဲ့ဇောရောင်ပြီးလိုက်ပြီးတော့ဒီကိစ္စကိုမပြည့်စုံအောင်စောင့်နေသူတို့မျိုးလုပ်နေတာပါလေဒီလူတွေကိုတစ်သက်အားဖြင့်ဟိုစပက်ပြန်ပြောလို့ရှိရင်သူကဒီလူမျိုးတွေဒီလူမျိုးအားပေးဖြစ်နေပါလေ။တကယ်လို့ဒီလိုရုံးတူရအားပေးခြင်းမျိုးဆိုရင်ဒီလူမျိုးတွေတက်တဲ့ဒီစားနဲ့ပတ်သက်ပြီးတော့အဖြစ်ရှင်းနိုင်အောင်မှာသူကကျမတို့ကဘယ်လိုယုံကြည်ပါလဲကျမတို့ကဘယ်လိုချက်ပြပါလဲဆိုတာကိုသူပြောတင်တယ်။သူမပြောချင်းအဖြစ်သူကဒီလူမျိုးရဲ့ဓာတ်မှုဖြစ်နေဒီလူမျိုးပါတဲ့ဖြစ်နေဆိုတာကိုသူကမဖြစ်နေပါဘူး။ဒါကြောင့်ကျွန်တော်ဒီဆိုရဲ့ဒီလူမျိုးတွေမှာသဘောထားတဲ့ဒီမျိုးတွေမှာထားတဲ့သဘောထားဘာသာခြားတဲ့ပုံမှာထားတဲ့သဘောထားဟာမရှင်းလင်းဘူး။ရှိနေတဲ့ပြင်အရေးကြီးတယ်မရှိဘူးတော့ကိုယ်ကလည်းမရှိတော့တာဒီလိုမျိုးလူမျိုးစုမှာအား19ဒီလည်းလူမျိုးစုတွေလည်းသတ်မှတ်ထားသဘောထားတစ်ခုတည်းဖြစ်နေလို့ကျွန်တော်ပြောရမယ်ဖြစ်နေပါ
ဟုတ်ကဲ့ခင်ဗျကျွန်တော်မတ်ချယ်ရီကိုတခုထပ်မေးချင်ပါတယ်အတိကတော့ဒီကုလသမဂ္ဂမဟာမင်းကြီးပြောသွားတဲ့ထက်မှာအခုလိုမျိုးမူဝါဒတွေဥပဒေတွေကိုပြင်ဆင်ဖို့အပဝင်ဒါကိုဖြေလျှော့ဖို့ဆိုရှင် transitional justice ပေါ့နော်အသွင်ကူးပြောင်းမှုတရားမျှတမှုကိစ္စမျိုးတွေလုပ်ငန်းစဉ်တွေလုပ်ဖို့လိုတယ်လို့သူအကြံပြုသွားပါတယ်အဲ့တော့လက်ရှိမြန်မာနိုင်ငံကအသွင်ကူးပြောင်းနေတဲ့အချိန်မှာ NLD အစိုးရကလည်းရင်ကြားစီလုပ်ငန်းလုပ်နေရတယ်ပြောပါတယ်ခင်ဗျအဲ့တော့ transitional justice တကယ်လုပ်နိုင်ချေရှိမရှိလုပ်နိုင်ဖို့အခွင့်အလမ်းအချိန်ရောပြီးရလားမတ်ချယ်ရီအမြင်သိကြပါလား
transition justice ကိုလုပ်မယ်ဆိုလို့ရှိရင်လုပ်ရမယ့်အပိုင်းတွေကအများကြီးနှစ်ပေါင်း80လုံးလုံးခံလာခဲ့တဲ့ဒီတိုင်းသားလူနည်းစုတွေဥအိမ်ပြက်ပြီးတော့ဘဝတွေပြက်ပြီးတော့မှမိသားစုတွေဟိုအကွဲကွဲအဲ့လိုမျိုးဟိုနေရာတကာရောက်ပြီးတော့မှကွဲနေတဲ့ဒီဘဝပြန်ပြီးတော့နလမထူတောင်းနိုင်တော့တဲ့ဟိုတိုင်းသားလူနည်းစုတွေအများကြီးရှိတယ်သူနည်းလကောင်မြခုနရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ရိုဟင်ဂျာလူများစုတွေဖြစ်နေတယ်ပြီးရင်ဒီဟိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့လို့ထောင်ချခဲ့လို့ the Bawari or the Fan and Lantian to Puya to Kenny Louis she so transitional justice look your lushing kuna constant to cool and alumia who the hardy good target system be a low yame. That may the transitional justice go long way solution in justice to Rabale, the Anyata Musu Rabale, so they Hale, Pidulu Turi Jarema, Miaji, Chapia Pulu Ade, Pio Pulu Ade, the Tamaria be Pawinji Mahi Haku, Nemia Piola, Achini, Le Pantipi Pulu Ade, let's see the Chini Maga, let's see Kinney, a Mokini, Uma Victoria case, Lumuri, Katin Samani, Atakani, Yare, Kesari, the Hari Rama, must be Shin Line Bene. Tapa, oh, asalnya dekat ni leh, macam sih muda dekat ni leh, mainan, oh, kat ini leh, sih ni muka transitional justice ko, tu gelar tu account he, papu yang juga, ini macam mana, oh, wedi leh lu cuma lo tunggu tu, dah, apa tu boleh berpikir, tu ke, lo main solution, tiada mula lo aje, dihau, sesuai memang lo puri yang tu, program tu kuji lo gu, oh, macam yang tu, dihau lo puri yang tu. Wenji tanah itu kulum bahawa cuma di tampu lu ni lu ala ni, baru so cuma lu tempi ya, yang u kongsong muri ka, yang ni ani lu lu ni hari mana di hari ya, mesti amu ya cipta ni kelu bon, also di hari lu jambir ni lan jambu buat, dolly gua lu yu ya ni lu cuma lu tungtan ni.
Okay, jono nausong kuda sen u meja malik ni, kuna kuda sen piala air tema lepar, piala mesuhan di tu kue lunasu lepas tu kue sasa muri ya, ubi ya, muara ya. Institutional pengsan yang awak tishi ni esok ha biar balik kemana? Aro biar mesuhi ni mana anak bayi ni pegang leshi jadi anak bayi ni pegang biar ni dah terus mana tahu si ubi posisi macam ubi si ni le setakat depan zah ucap tali di sini jang lewa kaya kete biar biar lembut dek han dari si esok tu pemimpin jono macam jah balik kuna kat jono biar ni di biar biar lembut dek dekabe jadi asuhan ini ne kusi ni le bounding awak lontai je si la kuda si mian tiga balik.
เกี่ยนมาตัวสูงสูงเสียมาเลยตัวละคนตัวเกี่ยนมาตัวมาสิบสามนาทีเลยตัวนี้เช่นว่าสมมติปีนี้มาชิมเลยมาจะใครเนี่ยเช่นปีนี้มาชิมเลยนั่นคือตัวเรื่องเกี่ยนท่าเสียตัวอุกตัวมาชิมเลยจะต้องเอาเรื่องตัวเรื่องเกี่ยนท่าเลยที่รุ่นก่อนที่เราไม่ได้ซื้อกิ๊กเช่นเลยกิ๊กอะไรออกมาตัวเนี่ยที่จะเกี่ยนเนี่ยขำอะไรอย่างเช่นเป็นอย่างเช่นเราเช่นเป็นมาพอใจเกี่ยวกับตัวแต่เชื่อปีนี้เรื่องมาทายตัวเราตัวเราเช่นนั่นคือว่า มิชอบที่เนี่ยแต่ดิฉันมาเลยส่วนเดียวเองมิชอบที่เนี่ยแต่ดีดอกตัวอาจารย์มาเทวุเลสุราวุตัวอาจารย์กูจริงจริงแต่เมื่อวานนี่นักสัมภาษณ์กันน้องจอมตัวมาเทวุตัวเนี่ยมาตัวเองมิชอบที่กูแต่เมื่อวานเนี่ยตั้งใจอยากจริงจริงเนี่ยส่วนน้องมาตัวมิชอบที่แต่มิชอบที่กูเข้าบ้านพิธีเนี่ยพิธีอยู่ว่าตัวเปลี่ยนรูปแบบชุดอะไรเนี่ยแล้วมาจูงงานมิชอบที่แล้วมาจูงงานเนี่ยมิชอบที่น้องมาเป็นแฟนนุ่มสุดเลยเสียงตัวแต่ยังไม่รู้ว่าใครจ
ni ma sa ta bo da ga aku na so ta chi ni zo chen da chi chen ni ye che kan pe ni ju sin ni chi ni ma ga ma do ga ni ni ne ni ma sa le tu ta bo da ga blo tin cha le so ta u ma chi
ko ni
ya ba da ga mo ni chi le ta bo da ga
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တရက်လီလိုက်အစီအစဉ်ချင်းစေသွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့မတ်ချယ်ရီစာဟောင်းနဲ့ဦးသက်စင်တို့ကျေးဇူးများကြီးတင်ပါတယ်ခင်ဗျာတရက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲညနာခွဲပြီးပါခင်ဗျာ
အင်္ဂါနေ့ညတရက်လေးလိုင်းပြန်လဲထုတ်လွှင့်ချက်ဖြစ်ပါတယ်ဒီနေ့သူယုံကြည်ရာစီစဉ်မှာစင့်ကူမျိုးကြီးတော့ပောက်ကျွေးရာထွန်းနောက်ယောင်ကြီးစာကြည့်တဲ့ကောမဒီဥက္ကဋ္ဌဦးမျိုးနိုင်ဦးရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်
ကျွန်တော်ကစာပတ်ချင်းကိုငယ်ချင်းကလေးကဝါသနာပါခဲ့ပါတယ်လက်ရှိအချိန်မှာလည်းသင်ကြားရေးကိုတစ်စိတ်တစ်ပိုင်းတာဝန်ယူနေရတဲ့သူဖြစ်တဲ့အတွက်အဆက်မပြတ်လေးလာမှုကိုလည်းဝါသနာပါပါတယ်ကျွန်တော်တို့ကြေးရွာမှာလူငယ်လူရွယ်တွေအတွက်အဓိကစာပေဖတ်ရှုခွင့်ရဖို့ရအတွက်စာကြည့်တိုက်တွေကိုဥဆောင်ပြီးတော့အကူအညီပေးနေပါတယ်ခေတ်ကာလလျော့တိုးတက်လာတဲ့နည်းပညာတွေနဲ့လည်းအဆက်မပြတ်အောင် ကွန်ပျူတာသင်တန်းတွေဆိုရှယ်နက်ဝါမီဒီယာအွန်လိုင်းအသုံးပြုနည်းသင်တန်းတွေကိုလည်းစာကြည့်တိုက်ကနေဥဆောင်ပြီးတော့ပို့ချပေးနေပါတယ်ဒီနေ့ခေတ်ကာမှာပညာတွေဟာအဆက်မပြတ်တိုးတက်ပြောင်းလဲနေတာဖြစ်တဲ့အတွက်စာဖတ်ခြင်းအပြင်အွန်လိုင်းလမ်းကြီးလုပ်ခေါ်ရဲ့လေ့လာမှုတွေကိုလည်းကျွန်တော်တို့အဆက်မပြတ်လုပ်နေရတာဖြစ်တဲ့အတွက်ဒီနေ့ဒီကာမှာနိုင်ငံတကာနဲ့ရှင်ရင်
အဆက်မပြတ်နောက်မကျရအောင်လို့ကျွန်တော်တို့ပြည်သူပြည်သားအများစုကလည်းစာပေဖတ်ယူခြင်းနာမကအွန်လိုင်းလမ်းနည်းလို့ခေါ်တဲ့အဆက်မပြတ်လေ့လာခြင်းတွေကိုလည်းကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်သွားတင်ပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းအခုချိန်ထိလက်လမ်းမိတဲ့လောက်အဆက်မပြတ်လေ့လာသင်ယူနေရခဲ့ဖြစ်ပါတယ်စာဥစာရန်တွေကသင်ယူရတာရှိတယ်လို့လူတွေစီကနေတစ်ဆင့်သင်ယူရတာတွေလည်းရှိပါတယ်အွန်လိုင်းပေါ်ကနေသင်ယူရတာတွေလည်းရှိပါတယ်ဒီနေ့ခေတ်ဆက်သွယ်ရေးနည်းပညာတွေတိုးတက်ထွန်းကားလာတာဖြစ်တဲ့အတွက်လေ့လာမှုတွေဟာအရင်တည်းစာရင်ပို့ပြီးတော့လည်းသူလင်းမြန်လာတာကိုတွေ့ရပါတယ်အဲလိုလင်းမြန်လာတာနဲ့အမျှမလိုလားအပ်တဲ့ misinformation disinformation တွေလည်းငားပြားနေတာဖြစ်တဲ့အတွက် literacy သင်ကြီးလို့ခေါ်တဲ့ digital literacy သင်ကြီးလို့ခေါ်တဲ့အသိပညာဒီကိုလေလေ့လာပြီးတော့အသုံးချကြဖို့လိုပါတယ်။လူတိုင်းလူတိုင်းဟာမိမိဘဝအတွက်ရုံးကလှူရှားကြတဲ့အခါမှာအသိပညာဖြည့်ဆည်းမှုတွေလည်းအဆက်မပြတ်လှုပ်သွားခြင်းအပြင်မိမိဘဝအတွက်အထောက်အကူပြုနိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်မို့လို့အဲ့ဒီလိုယုံကြည်တဲ့သူတွေကိုလည်းတစ်ဖက်တစ်လမ်းကနေကူညီဆောင်ရွက်ပေးတဲ့အနေနဲ့စာကြည့်တိုက်တွေကိုဥဆောင်ပေးတာလက်ရှိစာကြည့်တိုက်တွေကိုတနေ့နေ့မြဆက်သွယ်ကူညီထောက်ပံ့ပေးတာတွေလည်းရှိပါတယ်ကျွန်တော်တို့ကွန်ရက်အနေနဲ့ဆိုရင်တော့ဖြစ်တဲ့ live ဆိုရက်ကွန်ရက်အနေနဲ့လည်းနိစ္စရာစာကြည့်တိုက်တွေလက်လမ်းပြရာစာကြည့်တိုက်တွေကိုတနေ့နေ့မြကူညီပေးနေတာဖြစ်ပါတယ်အသိပညာပြောင်းလဲမှုရအတွက်စာကြည့်တိုက်တွေလိုအပ်နေသလိုအသိပညာကိုရှာဖွေနေတဲ့လူငယ်လူရွယ်တွေနေနဲ့လည်းစာကြည့်တိုက်တွေဟာအကူအညီပေးနေတာဖြစ်တဲ့အတွက်စာကြည့်တိုက်ဒီကိုစိတ်ဝင်စားတဲ့စေနာရှင်ပြီးသားပြည်သူတွေကလည်းစာကြည့်တိုက်တွေကိုတစ်ဖက်တစ်လမ်းကနေအားပေးပြီးတော့လာမယ့်မျိုးဆက်တွေအတွက်ပညာရှာဖွေသင်ယူတဲ့အခွင့်အလမ်းတွေစာဥစာပေတွေဖတ်ရှုလေ့လာနိုင်တဲ့အခွင့်အရေးတွေပေးကြဖို့မြတ်တရခံစံကြားရင်းနဲ့ကျွန်တော်စီရင်ကိုနားထောင်တဲ့ဒီအားလုံးကိုလည်းကျေးဇူးတင်တဲ့ကြောင်းပြောကြားလိုပါရခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ဒီအမေရိကန်တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုဗိုလ်တော်ဦးနေမနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီအစီအစဉ်အစအဆုံးကိုမနေ့၈နိုင်ရီကနေ၉နိုင်ရီအထိလိုင်းဒိုမီတာ20ကီလိုဟတ်စ်တင်ငါ133ညလိုင်းဒိုမီတာ25ကီလိုဟတ်စ်113ညလိုင်းဒိုမီတာ32ကီလိုဟတ်စ်9335ရူကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လွင်ကကြေညာပေးပါမယ်
အမေရိကန်ပြည်သူ့မှာနိုဝင်ဘာလနဲ့ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းအချုပ်ရွေးပွဲတွေကိုအင်္ဂါနေ့ကပြည်နယ်14ခုမှာတပြိုင်တည်းကျင်းပပါတယ်။မဲစတင်ရေးထွက်နေဖြစ်တဲ့ဗာဂျီးနီးယားပြည်နယ်မှာတော့ဒုသမ္မတဂျိုးဘိုင်နဲ့အနိုင်ရတဲ့အကြောင်းအမေရိကန်ရုံးမြစ်သညာဌာနတွေကကြိုတင်ခန့်မှန်းနေကြတာပါ။ကိုရိုနာဗိုင်းရပ်စ်တက်ဖြစ်ရေးကမ္ဘာတစ်ဝှမ်းကျန်းမာရေးပညာရှင်တွေဆက်လက်ဂျိုးဘိုင်နေရတဲ့အချိန်မှာပဲအာဂျင်တီးနားနိုင်ငံမှာတော့ပထမဆုံးကူးစက်မှုတွေ့ရှိတဲ့အကြောင်းသတင်းထုတ်ပြန်လိုက်သလိုစပိန်နိုင်ငံမှာလည်းဗိုင်းရပ်စ်ကြောင့်လူ2ဦးသေဆုံးသွားပါတယ်။ဖေဖော်ဝါရီ23ရက်နေ့ကသေဆုံးတဲ့မြို့သားတူကိုခွဲစိတ်စစ်ဆေးရမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးတာဖြစ်တဲ့အကြောင်းဗလန်ရှားဒေသကကျန်းမာရေးတာဝန်ရှိသူတူကပြောဆိုခဲ့ပါတယ်။အာဂျင်တီးနားနိုင်ငံမှာပထမဆုံးကူးစက်ခံရသူဟာဥရောပမှာကူးစက်မှုအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမြောက်ပိုင်းမှာသတင်းနှစ်ပတ်ကြာနေထိုင်ခဲ့သူအသက်43နှစ်အရွယ်အမျိုးသားတူဖြစ်တဲ့အကြောင်းကျန်းမာရေးဝန်ကြီးကအတည်ပြုခဲ့တာပါ။ဒါပေမဲ့လည်းရောဂါမပြင်းထန်သလိုပြန်လည်သက်သာလာတဲ့အကြောင်းလည်းပြောပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာလည်းတင်းလာနေကဆက်လို့နောက်ထပ်3သေဆုံးသွားတာကြောင့်အခုနောက်ဆုံးသေဆုံးသူစုစုပေါင်း9ဦးထိရှိသွားပါပြီ။ဒီချိန်ထဲမှာပဲကမ္ဘာစီးပွားရေးပေါ်ထိခိုက်မှုတွေလျော့ပါစေဖို့အတွက်အမေရိကန်ဗဟိုဘဏ်ကလည်းအင်္ဂါနေ့ကပဲအနှုန်းနှုန်းစံသတ်မှတ်ချက်ကိုတသမ500ခန့်နှုန်းလျှော့ချပေးလိုက်ပါတယ်
။ဗိုလ်တော်နဲ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကုအောင်လွင်ဦးကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ကျွန်တော်ကတော့ရမထွန်ပါ။ ဒီကနေ့ညနေဘက်6:29မိနစ်အစီအစဉ်တွေကိုလိုင်းတို့မီတာ10ခွန်လိုင်းတို့မီတာ19နဲ့လိုင်းတို့မီတာ25တို့ကနေအတန်းနဲ့ပေးမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.